Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တဲရောက်တဲ့တွင်ကိုမတ်စုမနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့တွင်ကတော့ဂါဇာမှာအပြစ်ခတ်ရစေးအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂထွေထွေထွန်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကတော့ထွေထွေရွေးကောက်ပွဲကိုအပိုင်းလိုက်ခွဲပြီးကျင်းပမယ်လို့ပြောပါတယ်။မြန်မာအတွက်လူသားချင်းစာနာမှုအကူအညီတွေကိုထိုင်းနိုင်ငံကဒီကနေ့ပဲစတင်ပေးလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်တဲ့တွင်ကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီနှစ်ထဲမှာနိုင်ငံတော်ကမဲစည်းရင်းနေမှန်ကန်အောင်လို့စီစစ်ဆောင်ရွက်ပြီးတဲ့အချိန်မှာတော့ရွေးကောက်ပွဲကိုဒေသအလိုက်ကျင်းပသွားမယ်လို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကရုရှားသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါတယ
်အရေးပေါ်ကာလဆရာပြဋ္ဌာန်းချက်တွေပြီးသွားပြီဆိုတော့ရွေးကောက်ပွဲကျွန်တော်ပြန်လို့မှာဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲထုတ်နိုင်ဖို့ဆိုရင်မဲစည်းရင်းနေမှိုင်းမှုကြောင့်ဖြစ်လာတဲ့အတွက်ကြောင့်မဲစည်းမှန်ကန်ရေးဦးတယ်ကျွန်တော်တို့ကဒီကထားတော့ပါ
ဒီလိုမျိုးရွေးကောက်ပွဲကျင်းပဖို့ဆိုတာဖြစ်နိုင်မှာမလားဆိုတဲ့အမြင်သုံးသပ်ချက်တွေနဲ့အတူဒီကနေ့မှာတော့ထိုင်းမှာလူသားချင်းစာနာမှုအကူအညီတွေစပြီးပေးနေတဲ့အကြောင်းကရင်မွန်နယ်ဆက်ရဲစခန်းသိမ်းတဲ့တိုက်ပွဲကြမှာတော့ဒေသခံတောင်းနဲ့ချီပြီးပိတ်မိနေတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်အခက်ရစေးရေးအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂကပေးမဲ့အကူအညီတွေပုံမဝင်ရောက်ခွင့်ရရေးဆက်လက်တွန်းအားပေးသွားမှာဖြစ်တယ်လို့အစ္စရေးအနေနဲ့လည်းအကူအညီပေးရေးလုပ်ငန်းတွေကိုကန့်သက်တားဆီးတာတွေမလုပ်ဖို့ကိုလည်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာပြောခဲ့ပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့တွေကလည်းအစ္စရေးဘက်ကအကူအညီပေးရေးပစ္စည်းတွေကိုဟန့်တားတာတွေတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာတွေကြောင့်အကူအညီပေးရေးကိစ္စတွေဟာလန်လန့်မမီဖြစ်နေရတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့အကူအညီတွေထိတိယောက်ယောက်ပေးနိုင်မှုအတွက်တိုက်ခိုက်မှုတွေကိုခိတ္တရန်နာဖို့လိုတယ်လို့လည်းပြောထားပါဗျ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဂါဇာမှာထိမ့်သိမ်းထားတဲ့တရားခံအားလုံးကိုချင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအတွင်းအပြစ်အခက်ရစေးရေးဆိုင်ရာမဲခွဲဆုံးဖြတ်ချက်ကိုဒီကနေ့မှပြုလုပ်မှာလည်းဖြစ်ပါတယ်။ဟာမတ်စ်တွေကြီးမှုတဲ့ဂါဇာကမ်းမြောင်မှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကတော့လူပေါင်း 32,000 ကျော်တိတ်ဆုံးခဲ့တယ်လို့ပြောပါတယ်။စုစုပေါင်းတိတ်ဆုံးသူရဲ့သုံးပုံနှစ်ပုံကလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ်ရှင်။
ပြီးခဲ့တဲ့တောက်ကြာနေ့ကရုရှားနိုင်ငံရဲ့မော်စကိုမြို့စင်ချေဖုံးဒေသကဆက်ယုံတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တန်တရားရှိတဲ့အမျိုးသားလေးဦးကိုထိန်းသိမ်းထားပြီးတော့ရုံးတင်စစ်ဆေးနိုင်မှုအတွက်မော်စကိုမြို့ဘတ်မန်နီခရိုင်တရားရုံးကတနင်္ဂနွေနေ့ကအမိန့်ထုတ်လိုက်ပါတယ်။တိုက်ခိုက်ခဲ့တဲ့တနက်သမား၄ဦးရဲ့အမည်ကိုတော့တရားရုံးရဲ့တရားဝင် Telegram Channel မှာဖော်ပြထားပါတယ်။ဆိုဗီယက်သမ္မတနိုင်ငံဟောင်းတာဂျီကစ္စတန်နိုင်ငံသားတွေဖြစ်တယ်လို့မီဒီယာမှာဖော်ပြနေတဲ့တန်တရားရှိတဲ့တရားခဏ၄ယောက်စလုံးကိုတော့မေလ22ရက်နေ့မှာရုံးတင်စစ်ဆေးဖို့ကဏ္ဍဦးထိန်းသိမ်းထားတယ်လို့တရားရုံးကပြောပါရယ်။သူတို့ကိုတိုက်ခိုက်မှုနဲ့ဆွဲနေပြီးတော့ဆွဲချက်တင်ထားပြီးတော့ပြစ်မှုထင်ရှားတယ်ဆိုရင်တော့ထောင်နှံတသက်ကြာခံနိုင်ရဖို့ရှိပါရယ်။လူပေါင်း 6,200 ဆက်နဲ့ကာဇက်ယုံတိုက်ခိုက်မှုကြောင့်ကလေးငယ်3ဦးအပါအဝင်လူပေါင်း130ကျော်တေဆုံးခဲ့ရသလို180ကျော်အပြင်းထန်ဒဏ်ရာရပြီးတော့ကာဇက်ယုံမိလောင်ပျက်စီးခဲ့ရပါတယ်ဒီဖြစ်ရဖြစ်ပွားခဲ့ပြီးတော့2ရက်အကြာမနေ့တနင်္ဂနွေနေ့ကတော့တနိုင်ငံလုံးဝန်ထဲချင်းအထိမ်းမှတ်တတ်မှတ်ခဲ့ပါတယ်တောက်ကြနေတိုက်ခိုက်မှုဟာရုရှားမှာ2004ခုနှစ်စာတင်ကြောင်းတိုက်ခိုက်မှုကြောင့်လူ1000ကျော်တေဆုံးခဲ့တဲ့ဖြစ်ရနောက်ပိုင်းလူအသေးအပြောက်အများဆုံးဖြစ်ပြီးတော့ဒီတိုက်ခိုက်မှုကိုအိုက်ဇက်စစ်သွေးကြွတွေကသူတို့လက်ချက်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်
လိန်ဖြော်ပြေးရုပ်ရှင်တွေရိုက်ကူးတဲ့မင်းသမီးတဦးကို2016ခုနှစ်ကနှုတ်ပိတ်ခံွေပေးခဲ့တယ်ဆိုပြီးတော့တမ်မရာဟောင်းဒေါ်နယ်ထရန့်ပေါ်မှာနယူးယောက်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက် ကြားနာစစ်ဆေးမှုတွေကိုဒီသတင်းပတ်အတွင်းမှာစတင်ဖို့ရှိနေပါတယ်။သမရဟောက်ထရန်ကိုဘယ်အချိန်မှာရုံးတင်စစ်ဆေးမလဲဆိုတာကိုတရားသူကြီးတူကဒီကနေ့တင်းလာနေမှာစဉ်းစားဆုံးဖြတ်မှာပါ။စီးပွားရေးလုပ်ငန်းတွေမှာလိန်ညာလှည့်ပြားခဲ့တာတွေမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့တော့သမရဟောက်ဒေါ်နယ်ထရန့်ကငြင်းဆိုထားပါတယ်။ဒါပေမဲ့လည်း2016ရွေးကောက်ပွဲမတိုင်ခင်လေးမှာသူ့ရဲ့မဲဆွယ်မှုတွေပေါ်မထိခိုက်အောင်ကာကွယ်တဲ့အနေနဲ့လိန်ဖြော်ပြေးရေးဇကားရိုက်တဲ့အမျိုးသမီးနဲ့ညီဆွန်းခဲ့တဲ့အကြောင်းတွေကိုဖုံးကွယ်ဖို့ငွေပေးကြိုးစားခဲ့တယ်ဆိုပြီးအစိုးရရှိနေတွေဘက်ကပြောပါတယ်ဒီမှုနဲ့ပတ်သက်လို့ဂျူရီအဖွဲ့ကဒီကနေ့မှစတင်ကြားနာဖို့စီစဉ်ထားပေမဲ့လည်းအရင်ကစုံစမ်းစစ်ဆေးမှုကနေထောင်နဲ့ချီတဲ့မှတ်တမ်းစာရွက်တွေမကြာခင်ထပ်ပို့ခဲ့တာကြောင့်နှောင့်နှေးကြန့်ကြာခဲ့ရပါတယ်ရှင
်ရုရှားနိုင်ငံမှာဒဏ်အားပေးဆက်ယုံတစ်ခုမိလောင်မှုကြောင့်လျှက်စစ်မီးပြတ်တောက်နေချိန်မှာပဲအနောက်တောင်ပိုင်း Rostov area ကိုထိခိုက်လာတဲ့ယူကရိန်းရဲ့ drone တိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့ပါတယ်လို့ရုရှားကဒီကနေ့ပဲပြောပါတယ်။ရုရှားရဲ့လေကြောင်းရဲကာကွယ်ရေးတပ်ဖွဲ့တွေကယူကရိန်းရဲ့ drone 17စီးလုံးကိုပြစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒေသမှာရှိတဲ့အုပ်ချုပ်ရေးမှုကတော့ဒီတအားပေးဆက်ယုံမိလောင်ခဲ့ပြီးတဲ့နောက်မှာတော့လျှက်စစ်တပ်အားဖြန့်ပြူးမှုကိုယာယီရပ်ဆိုင်းထားရတယ်လို့ Telegram မှာဖော်ပြပါတယ်။ယူကရိန်းဘက်ကပြစ်မှတ်ထားပြီးတော့တိုက်ခိုက်လာတဲ့ရုရှားရဲ့ drone 6စင်းတဲ့က8စင်းကိုလေကြောင်းရဲကာကွယ်ရေးတပ်ကနေပြီးတော့ပြစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ဘက်ကပြောပါတယ်။အခုမှတော့အိုရာဆာမြို့ရဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကဒီတိုက်ခိုက်မှုတွေကြောင့်စွမ်းရင်ဆိုင်ရာအခြေခံအဆောက်အဦတွေပျက်စီးသွားကြောင်းနဲ့လျှက်စစ်တပ်အားဖြန့်ပြူးမှုတွေရပ်တန့်သွားကြောင်းကိုလည်းပြောပါတယ်။ယူကရိန်းရဲ့ထိပ်တန်းစွမ်းရင်ထုတ်လုပ်တဲ့ဒီဆက်ယုံကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ဗိုလ်အားမြင့်ဓာတ်အားပေးဆက်ယုံပျက်စီးခဲ့တယ်ဆိုပြီး Telegram မှာရေးသားထားပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်လုပ်လို့ရနိုင်တဲ့နေရာတွေမှာပဲအပိုင်းလိုက်ခွဲပြီးကျင်းပသွားမယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။ရုရှားသတင်းဌာနနဲ့အင်တာဗျူးကိုနိုင်ငံပိုင်မီဒီယာဖြစ်တဲ့ MRTV ကပြန်လည်ထုတ်လွှင့်တဲ့အထက်မှာတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအာဏာပြန်လွှဲပြီး6လအတွင်းရွေးကောက်ပွဲကျင်းပမယ်လို့ပြောခဲ့ပေမဲ့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေကိုဘယ်ချိန်ရုပ်သိမ်းမယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုသွားတာကိုမတွေ့ရပါဘူး။ဒါပေမဲ့တိုင်းဒေသဒေသတွေမှာလက်နက်ကင်ပြည်ပခါတွေပြင်းထန်ပြီးတော့စစ်တပ်ဘက်ကတပ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာရွေးကောက်ပွဲကျင်းပနိုင်မယ့်နိုင်ငံရေးအခင်းအကျင်းပေါ်လာနိုင်ခြင်းနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းကိုနိုင်ငံရေးတုံ့သက်သူတွေကတော့တန်တရားနဲ့စောင့်ကြည့်နေကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကတော့စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲကိုအတိအမှန်မပြုကြဘူးတိုက်တွန်းနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့နောက်ပိုင်းမှာဆက်လက်ထုတ်လွှင့်ပေးသွားပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မတည်ငြိမ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုဒီကနေ့ပဲစပေးပါဗျ။ဒီရှေ့ပြေးအကူအညီတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့တွေကနေတဆင်ဖအန်နဲ့ကော့ဂရိတ်မြို့ကနေရာ၃ခုကိုပေးပို့ခဲ့တာပါ။ထိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးစီဟာဆက်ပကယံခေါင်ကတော့ဒါဟာထိုင်းနိုင်ငံရဲ့ကောင်းမွန်တဲ့ရည်ရွယ်ချက်ကိုပြသလိုက်တာဖြစ်ကြောင်းမြမနိုင်ငံရေးငြိမ်းချမ်းတည်ငြိမ်မှုကိုမြင်တွေ့ရဖို့ကိုလည်းမျှော်လင့်တဲ့အကြောင်းရိုက်တာသတင်းဌာနကပြောပါရယ်ပထမအတုပ်အနေနဲ့စံရိတ်ခါ6နဲ့တခြားလိုအပ်တဲ့ပစ္စည်းတွေတည်ဆောင်လာတဲ့အိတ်ပေါင်း4000ကိုထိုင်းကျက်ချင်းဤအဖွဲ့ကနေမဲဆောက်မြောက်ရီနယ်စပ်ကုံသွယ်ရေးဂိတ်ကနေမြမကျက်ချင်းဤအဖွဲ့ကိုပေးအပ်ခဲ့တာလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါရယ်အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုန်ပိုင်းကလာအိုနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအတည်ပြုခဲ့တာပါဒီအစီအစဉ်ထဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးတော့နှစ်ဖက်တွဲဆုံဆွေးနွေးညှိနှိုင်းမဲ့အစီအစဉ်တွေလည်းပါဝင်နိုင်မှုထိုင်းဘက်ကမျှော်လင့်ပါတယ်အခုလိုမျိုးထိုင်းနိုင်ငံကကမကထလုပ်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာဇင်းကြံတည်ဆောက်နိုင်ရေးအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်ရှင်
ပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးမှာရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလီမှောက်သွားတာမှာအနည်းဆုံးလူ9ဦးရဲ့ရုပ်လောင်းတွေဆေးရုံရရှိခဲ့တယ်လို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပဲပြောပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကရုပ်လောင်း4လောင်းကိုမနေ့ကဆေးရုံရရှိကြောင်းအတည်ပြုပြီးတဲ့နောက်မှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ရဲ့ပြောဆိုခွင့်ရှိသူကနောက်ထပ်ရုပ်လောင်းတစ်ခုထပ်တွေ့တယ်လို့ AFP သတင်းဌာနကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေလိုက်ပါလာတဲ့ဒီတစ်သားလီကပြီးခဲ့တဲ့သတင်းပတ်အတွင်းမှာမှောက်သွားချိန်မှာတော့အင်ဒိုနီးရှားငါးဖမ်းသမားတွေကကယ်တင်ခဲ့ပေမဲ့85ဦးထိကယ်တင်ခဲ့ပြီးတဲ့နောက်ပိုင်းရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါရိုဟင်ဂျာမွတ်စလင်အများစုပါတဲ့လေဟာမြန်မာနိုင်ငံကနေထွက်ခွာလာတာလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခသည်တွေထောင်နေချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးပြီးတော့ပင်လယ်ရေကြောင်းခီးရှည်ကိုအသက်ဆုံးထွက်ခွာလာကြတာလည်းဖြစ်ပါတယ်ရှင
်အိန္ဒိယဘက်ကိုထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေကိုနေရက်ကိုအတင်းအကျပ်ပြန်မပို့ဖို့အိန္ဒိယအခြေစိုက်မြန်မာလူခွင့်အဖွဲ့တစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်မှာမတ်လအစောပိုင်းတုန်းကမြန်မာဒုက္ခသည်89ယောက်ကိုအိန္ဒိယအစိုးရကပြန်ပို့တဲ့အချိန်မှာတော့မြန်မာဘက်ကနေပြီးတော့လက်ခံမဲ့အာဏာပိုင်တွေမရှိတဲ့အတွက်ပြတ်ပြဲခဲ့ရပါတယ်။အိန္ဒိယမြန်မာနယ်စပ်အခြေစိုက်မြန်မာဒုက္ခသည်များကော်မတီကဘော်ချိုင်ဝိုင်းရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်ကောင်စီကိုလွှဲပြောင်းပေးမဲ့အခြေအနေကိုသူတို့စိုးရိမ်နေဆိုတာကိုဖော်ပြထားပါတယ်။အထူးသဖြင့်စစ်ကောင်စီဟာဖေဖော်ဝါရီလ10ရက်နေ့မှာအသက်သွင်းလိုက်တဲ့ပြည်သူစစ်မှုရန်ဥပဒေကြောင့်ပြန်ပို့ခံရမယ့်မြန်မာဒုက္ခသည်တွေကိုစစ်မြေပြင်မှာလူသားတိုင်းဖြစ်တဲ့အသုံးပြုခံရမှာကိုစိုးရိမ်ကြောင်းကိုလည်းရေးသားထားပါဗျ။မဏိပူရပြည်နယ်အင်ဖာမြို့ကနိုင်ငံသားထိန်းသိမ်းစင်တာထဲမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား150ကျော်တဲက89ယောက်ကိုအပြီးပြန်ပြီးလွှဲပြောင်းပေးဖို့ပြည်နယ်အစိုးရကပြင်ဆင်ထားပေမဲ့လည်းရန်နာထားရပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကိုအပိုင်းလိုက်ကျင်းပမယ်ဆိုပြီးရုရှားသတင်းဌာနကိုပြောဆိုလိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်ဒီနှစ်အတွင်းမှာတော့နိုင်ငံတော်ဝန်မှမဲစင်းနေမှန်ကန်အောင်လို့စီစစ်ဆောင်ရွက်ပြီးတဲ့အချိန်မှာအထွေထွေရွေးကောက်ပွဲကိုလုပ်လို့ရနိုင်တဲ့နေရာတွေမှာဒေသအလိုက်ကျင်းပသွားမယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဘိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောလိုက်ပါတယ်။ရုရှားသတင်းဌာန ITARTASS နဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာအခုလိုမျိုးပြောလိုက်တာဖြစ်ပါတယ်မဲစင်းမှန်ကန်ရေးအတွက်ဦးစားပေးလှုပ်ဆောင်နေပြီးတော့ဒီနှစ်အတွင်းမှာပြီးနိုင်မယ်လို့သူမျှော်လင့်ကြောင်းလည်းဆိုပါတယ်ဒါပေမဲ့လည်းဒီလိုမျိုးစစ်ကောင်စီဥက္ကဋ္ဌရဲ့ပြောဆိုမှုကလက်တွေ့အနေအထားမှာတကယ်အကောင့်ထဲပေါ်လာနိုင်မှာမလားလက်ရှိမှတ်ပုံတင်ထားတဲ့ပါတီကတာဝန်ရှိသူတဦးရဲ့သဘောထားဘယ်လိုရှိပါသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်ရင်ချင်းနိုင်ပြောပြပေးပါမယ်ရှင်
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရုရှားသတင်းဌာနကိုမတ်လ18ရက်နေ့ကရန်ကုန်မြို့မှာလက်ခံတွေ့ဆုံခဲ့ချိန်ရွေးကောက်ပွဲကိုဒေသအလိုက်ကျင်းပသွားဖို့အစီအစဉ်နဲ့ပတ်သက်လို့ပြောဆိုလိုက်တာပါရွေးကောက်ပွဲကိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေရုတ်သိမ်းပြီးတဲ့ကာလမှာလုပ်ဖို့ရထားတယ်လို့လည်းပြောပါတယ်ရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်ပြန်ပြီးရုတ်သိမ်းမဲ့အချိန်အဲ့ဒီအချိန်နှစ်ခုကဘယ်တော့ဖြစ်လာမလဲဆိုတာကိုတော့တိတိကျကျထုတ်ဖော်မပြောခဲ့ပါဘူးဒီနှစ်အတွင်းမဲစင်းမှန်ကန်ရအောင်စီစစ်ပြီးမယ်ဆိုရင်6လအတွင်းအထွေထွေရွေးကောက်ပွဲကိုကျင်းပလို့ရနိုင်တဲ့နေရာတွေမှာကျင်းပသွားမယ်လို့သူ့ရဲ့မျှော်မှန်းချက်ကိုအခုလိုပြောပါတယ
်အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေပြီးသွားဆိုတဲ့ရွေးကောက်ပွဲကျွန်တော်ပြန်လို့မှာဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲထုတ်နိုင်ဖို့ဆိုရင်မဲစင်းနေမှိုင်းမှုကြောင့်ဖြစ်လာတဲ့အတွက်ကြောင့်မဲစင်းမှန်ကန်ရေးဦးတယ်ကျွန်တော်တို့ကအဓိကထားတော့ပါဘယ်စီမှန်ကန်ရာလေးဒီနှစ်ထဲမှာအတက်နိုင်ဆိုကျွန်တော်တို့လုပ်ပါမယ်ပြည်စုံပြီးလို့ရှိရင်တိုင်းပြည်တည်ငြိမ်မှုကောင်းပြီကောင်းပြီဆိုတာနဲ့လုံးနေတဲ့အပိုင်းလေးပေါ့တပြိုင်တည်းမဟုတ်တော့ပါလုံးနေတဲ့အပိုင်းလေးကိုဥပဒေနဲ့ကြီးကျုပ်ရုပ်ောက်ပဲပြန်လဲပြင်ပနိုင်ရဲ့အတွက်ဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတာပြောလို့
မဲစီမှန်ကန်မှုရှိရေးကို2024ခုနှစ်အတွင်းအတက်နိုင်ဆုံးလုပ်သွားမယ်လို့စစ်ကောင်းဆောင်ပြောဆိုမှုဟာလက်တွေ့မြေပြင်အခြေအနေမှာတကယ်လှုပ်ဆောင်နိုင်ပါမလားရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ဥပဒေအရအချိန်ချင်းအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ခွင့်ရှိနေတာမို့စစ်ကောင်းဆောင်ပြောဆိုချက်ကဖြစ်လာနိုင်တယ်လို့သုံးသပ်ပေမဲ့အပိုင်းလိုက်လုပ်ကင်နိုင်မဲ့နေရာတွေမှာပါတီတွေအနေနဲ့အရင်လိုမဲဆွယ်စည်းရုံးနိုင်ဖို့တောင်ခက်ခဲနိုင်မယ်လို့ပြောပါတယ
်ပါတီဆိုတာလက်နဲ့မကင်ကြဘူးလက်နဲ့မရှိဘူးလုံခြုံရေးဖွဲ့စည်းရေးမရှိဘူးလေအဲ့လိုလက်နဲ့နဲ့နိုင်ငံရေးနည်းကိုသူနိုင်ငံနိုင်အပြိုင်နော်တိတ်နေခိတ်နေနော်ဥတည်နေကြတဲ့ကာလမှာဟိုရွေးကောက်ခံရွေးကောက်ပွဲဆိုတာကတော့လူလူကအစကြောက်နေကြတာပေါ့အဲ့တော့အနုတ်နီးနဲ့ကခုနလို တိတ်တာခိတ်တာမရှိရဒီညင်အေးချမ်းတဲ့တရားဥပဒေစိုးမိုးတဲ့ခင်းကျင်းတစ်ခုကိုမရောက်ပေးနဲ့ရွေးကောက်ခံအမှတ်လောင်းတွေကလည်းဘယ်လိုလုပ်ပြီးတော့မေးဆွေစည်းရုံးမှာလေပေါ့ဗျာလူလူကြားထဲမှာလေမေးလာပေးတဲ့မေးဆန္ဒရှင်ကလည်းပဲဒီညင်အေးချမ်းပြီးမှလုံခြုံမှပဲမေးလာပေးကြမှာကို2010ရို2015ကာလတုန်းကလို့နော်ဒီမိုကရေစီဖက်ကိုသွားတဲ့အသွင်ကူပြောင်းတဲ့အစိုးရတရက်ဆိုရဲဟာဝန်ဝန်ပြီးမေဆန္ဒပေးတာတို့စီယုံတာတို့အဲ့ဒီလိုမျိုးပုံစံကတော့ဖြစ်ပေါ်ကတော့လက်ရှိအချက်တည်းရမလွေဘူးပို့က
ြစစ်ကောင်းဆောင်နဲ့ရုရှားသတင်းဌာနအင်တာဗျူးမှာစစ်ကောင်းဆောင်ဘက်ကအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ဖို့စဉ်းစားနေတယ်လို့ဆိုခဲ့ပေမဲ့နိုင်ငံတော်ပဋိပက္ခတွေဟာယော်မသွားပဲဆက်ပြီးဖြစ်နေမယ်ဆိုရင်ရွေးကောက်ပွဲလုပ်ဖို့ကြံ့ကြာနေအောင်မယ်လို့လည်းသူကပြောပါတယ်စစ်ကောင်စီဟာ2020ပြည်တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးရွေးကောက်ပွဲအပြတ်အသတ်နိုင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းက2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့တာပါအဲ့ဒီနောက်အရေးပေါ်အခြေအနေကြီးညာပြီးအခုချိန်ထိအာဏာသိမ်းထားသေးပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေရလို့တာမန်အခြေအနေဖြစ်ဖို့လိုအပ်နေသေးလို့တင်ရဲ့အေဂျင်ရေးလိုအပ်နေလို့စတဲ့အကြောင်းပြချက်တွေနဲ့တက်တန်းတိုးလာတာအခုဆိုရင်၅ချိန်ရှိလာတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်ရက်ကိုအခုချိန်ထိတိတိကျကျသတ်မှတ်နိုင်တာမျိုးမရှိသေးပါဘူ
းဒါကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကိုအပိုင်းလိုက်ကျင်းပမယ်လို့ရုရှားသတင်းဌာနကိုပြောလိုက်တဲ့သတင်းမယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီတဆင့်ခံထိုင်းလူသားချင်းစာနာမှုအကူအညီဒီကနေ့စပေးတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းဆိုရကစစ်ကောင်စီတာဝန်ရှိတဲ့သူတွေလက်ထဲကိုစတင်ပြီးတော့လွှဲပြောင်းပေးခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေကဒုက္ခသည်တွေလက်ထဲကိုရောက်ရှိဖို့ဆိုတာမလွယ်ပါဘူးလို့ကရင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေက VOA ကိုပြောပါရယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုစတင်တဲ့အနေနဲ့မတ်လ25ရက်နေ့ဒီကနေ့မှာပဲမဲဆောက်မြဝတီနယ်စပ်ကုံတွယ်ရေးဂိတ်ကနေထိုင်းဆိုရတာဝန်ရှိသူတွေကလာရောက်ပေးရခဲ့တာပါစစ်ကောင်စီကနေတဆင့်ပေးမဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ဆရာနာသိမ့်မှုတွေနဲ့မတည်ငြိမ်မှုတွေအကျန်းဖက်တိုက်ခိုက်မှုတွေဒုက္ခတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့ဒီကနေ့မှာပဲစတင်ပေးခဲ့ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကမ်းမြန်မာနိုင်ငံကရင်ပြည်နယ်ထဲမှာမနေ့ညကထိတိုက်ပွဲတွေဖြစ်နေတာလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အတွက်ဒုက္ခသည်တွေအတွက်အခုပေးတဲ့အထောက်ပံ့တွေရဖို့ဖြစ်နိုင်ခြေနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
တော်ရတယ်ဒီရှောင်းတဲ့နေရာတော်များဟိုတိုင်းသားဒေသအထင်းကျုံနေနေအနေရာတွေမှာရောက်နေတယ်ပေါ့နော်အတိုင်းသားတွေထိကျတဲ့နေရာမှာရောက်နေတဲ့အတွက်ဒီ ICRC ကနေပြီးတော့ဒီဒေသတွေမှာရှိတဲ့ဒုက္ခသည်တွေလက်ထဲရောက်အောင်ဘယ်လိုနည်းလမ်းပေးမှလဲဆိုတာဒါစင်ဟောရွက်ဖြစ်တယ်စဉ်းစားကြရတာဖြစ်တယ်ပေါ့နော်ကျွန်တော်တို့ကတော့နေရာတော့ရောက်နိုင်စရာတော့မရှိဘူးလို့မြင်နေပေါ့နော်နောက်တစ်ခုကအခုလက်ရှိကရင်ပြည်နယ်အဲခုနကအကျွန်တော်တို့ပြထားတဲ့ခရင်ပြည်နယ်အနေနဲ့တက်တော်များမှာအမလီဂိတ်ကောနောက်ဖလူကြီးအဲနောက်ပြီးလို့ရှိရင်မဲကက်နယ်တင်ငန်းကြီးတော့နောက်ပြီးလို့ရှိရင်ကွန်ကရစ်ပေါ်တော့အဲဒီဘက်မှာစကားစားရလဲမနေ့ညအထိလင်းနဲ့အခေါက်ခါဘုံကျဲနေရယ်အဲနောက်ပြီးလို့ရှိရင်လည်းဟိုကျွန်တော်တို့လေးကောဆိုမနေ့ညရှိတင်အောင်ကျဲတယ်ဆိုတော့အဲ့လိုဟိုမျိုးတိုက်ပွဲတွေဖြစ်နေတဲ့လင်းနဲ့ဘုံကျဲတဲ့ခါပါဆိုလို့ရှိရင်ဒီအထောက်ပံ့တွေကရောက်နိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်မြင်နေပေါ့နော်
ကရင်ပြည်နယ်နယ်စပ်မှာတော့ ICRC ဝင်ရောက်ခဲ့တာတွေကိုမကြုံဘူးခဲ့ကြအောင်ဒီအတွက် ICRC ကစစ်ကောင်စီကိုမလွန်ဆန်နိုင်ဘူးလို့ယူဆကြအောင်ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ
်ဒီတော့ဒီတိုင်းသားတွေရဲ့ဆင်းသွင်းနေတယ်မှာပဲရှိရတဲ့ကြောင့်လို့လေဒီဒုက္ခသည်တွေကို ICRC ရောက်နိုင်ဖို့ဆိုတော့ကျွန်တော်တို့တစ်ခါမှမကြည့်ဘူးခင်ဗျာအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီအကူအညီကတိုင်းသားနဲ့ရောက်ပါလားပြင်ရောက်မယ်ဆိုတာလေမျိုးဆက်ကြတာအများကြီးဖြစ်တယ်ကျွန်တော်အနေနဲ့လေဘယ်လိုပြောရမလဲကျွန်တော်တို့ဒီကုသမဂ္ဂမဟာမြင့်ကြီးရုံးတော်မှာဒီအကူအညီတွေပေးဖို့လည်းဘာမှလုပ်ဆောင်နိုင်တာမရှိတဲ့ဟာဖြစ်တယ်ဟိုဈာထဲမှာဆိုရင်တော့မှလေအကူအညီတွေကိုအနောက်ချက်ပေးဖို့တော့ကျွန်တော်မဆက်နိုင်တဲ့ဟာပြောရတာအခုချိန်တိုင်းရကူညီဆိုတော့ကျွန်တော်တို့ဘယ်လိုမှရောင်းရမရှိဘူးကျွန်တော်တို့မြင်နေခင်ဗျာ
မြန်မာပြည်ရင်းကစစ်ကောင်စီကနေတဆင့်ပေးရမယ်လူသားချင်းစာနာတဲ့အကူအညီတွေဟာစစ်ကောင်စီကလွှမ်းမိုးချုပ်ကင်ထားမှာပဲလို့ယူဆကြောင်းစောလေးကပေါ်ကပြောပါတယ်
။အာ ICRC ကမဟုတ်တော့တခြား P ီတော့မှရှိတဲ့ဟိုအခုလက်ရှိပေါ်နော်အကောင့်ထဲပုံနေတဲ့အာ NGO တို့ INGO တို့ကကဘာ IGO တို့ခွဲရတော့ဆက်ဆက်ဆက်ဆက်ပြောတယ်ရှိတဲ့ပုံစံမျိုးလုံးဆန်နိုင်မှုကိုပြောတာပေါ့။ဒါဖြစ်လို့သူတို့ဘာလို့လို့လဲဒီလိုမျိုးဒီအစိုးရကလည်းဒီဆက်ဆက်ဆက်ပြောချင်တယ်လို့သင်ပြရတဲ့ဟာမျိုးတွေကို follow ရတဲ့ဟာမျိုးတွေဆက်ဆက်ဆက်ပြောလို့ဆောင်တဲ့ဟာမျိုးတွေဆိုလို့သူတို့ဆက်ဆက်ဆက်မချိတဲ့ဟာဆိုတော့ဘာမှလုပ်လို့မရအောင်အဲ့လိုမျိုးတွေရှိတဲ့ပုံစံမျိုးတော့မဖြစ်နိုင်ပါဘူးလို့ဟုတ
်ပထမတော့အနေနဲ့စံရိတ်ခါကြောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေတယ်ဆောင်လာတဲ့အိတ်ပေါင်း4000ကိုထိုင်းကျက်ချင်ဒီအဖွဲ့ကမဲဆောက်မြောက်ဤနေဆက်ကုံတို့ရေးဂိတ်မှာမြန်မာနိုင်ငံကျက်ချင်ဒီအဖွဲ့ကိုပေးအပ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုံပိုင်းကလာဝနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒီအစီအစဉ်လေးထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးနှစ်ဖက်တွဲဆုံညှိနှိုင်းမဲ့အစီအစဉ်တွေလည်းပါနိုင်ဖို့ထိုင်းနိုင်ငံဘက်ကမျှော်လင့်နေတာပါထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရပြီးအာရှလမ်းပိတ်ထားတဲ့အတွက်ကုန်သွယ်ရေးမှလည်းနှိမ့်နာမှုတွေရှိနေတာပါဒီရှေ့ပြေးအကူအညီကိုထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မဲဆောက်မြို့နဲ့မြဝတီမြို့ကနေတဆင့်ဖအံမြို့နယ်နဲ့ကော့ဂရိတ်မြို့နယ်တွေကနေရာ၃ခုကိုပေးပို့ခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံကကမ္မကထလုပ်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဈေးညံတည်ဆောက်နိုင်ဖို့အတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်
ဒါကတော့ VOA သတင်းတော့မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နဲ့မွန်နယ်ချက်မှာဒေသခံတောင်းနဲ့ချီပြီးပိတ်မိနေတဲ့သတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့သာမကလေရင်နဲ့ပါအပြင်းထန်ဗုံးကျဲတိုက်ခိုက်နေတဲ့အတွက်ဒေသခံလူဦးရေတောင်းနဲ့ချီပြီးတော့ပိတ်မိပြီးထိခိုက်ဒဏ်ရာရနေပါတယ်မွန်ကရင်မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဘက်ကနယ်မြေရဲစခန်းသိမ်းယူတဲ့စစ်စင်ရေးကိုစစ်ကောင်စီဘက်ကပြန်ပြီးတော့တုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဲမြတ်စင်အောင်ပြပြပေးပါမယ်ရှင်
မတ်လ24ရက်မနေ့ပိုင်းလောက်မှာကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘင်းကြီးရွာနေမြေရဲစခန်းကိုမွန်ပြည်သက်ပါတီစည်ရနာရှင်တိုက်ဖျက်ရေး NMSPAD အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တော်လှန်ရေးမဟာမိတ်ပူးပေါင်းအဖွဲ့တို့ဝင်ရောက်တိုက်ခိုက်တာကနေနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့မတ်လ25ရက်ဒီကနေ့ထိပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားနေတယ်လို့ကော့ဘင်းရွာကန်တွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်ကဂျိုင်းမြစ်ပေါ်မှာစိုက်ထားတဲ့စစ်သည်မော်ကနေလက်နက်တွေပစ်ခတ်တဲ့အပြင်လေကြောင်းအသုံးပြုဘုံးကျဲတိုက်ခိုက်တယ်လို့ကော့ဘင်းရွာကန်တူက VOA ကိုပြောပါတယ
်။လေရင်နဲ့လည်းပစ်တယ်ဟောသင်္ဘောနဲ့လည်းပစ်တယ်ဟာစစ်တပ်ကပေါ့။တပည့်ကြီးကျယ်ပဲပြောရအောင်ကြီးကျယ်မနှက်စီပြီ။အိုးရဲစခန်းနာမရှိဘူးရဲစခန်းနာမဖြစ်ဘူး။ဘယင်းကောင်လှန်ရေးရောမော်ရောတူတူ
စစ်ကောင်စီတပ်နဲ့မဟာမိတ်ပူးပေါင်းတပ်တွေကြားကော့ဘင်းနယ်မြေရဲစခန်းမှာနှစ်ဖက်ပစ်ခတ်မှုတွေတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့မွန်ပြည်သက်ပါတီစည်ရနာရှင်တိုက်ဖြည့်ရေး NMSPAD အဖွဲ့က VOA ကိုအတည်ပြုပါတယ်
တိုက်ပွဲကတော့ဖြစ်နေစေဖြစ်တယ်ကိုဘက်ကတော့လူကြီးနဲ့ပေါင်းတာကျေးတာရှိတယ်နောက်ပြီးတော့ဒီတင်ပေါ်ကနေပေါ့မြောက်နဲ့ပြစ်တာတော့ရှိတယ်ဒီရော်တဲ့ကိုပြစ်တာတော့ရှိတ
ယ်ကော့ဘင်းတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲကြားပိတ်မိနေတဲ့ကော့ဘင်းရွာကန်တူကတော့ဒီကနေ့နေကင်းပိုင်းအထိဘေးလွရာကိုထွက်ပြေးလို့မရပဲပိတ်မိနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ဒီအောက်မှာလည်းဆာလောအာကျိုးရပါလားနဲ့တိုက်နေရ။တောင်းနေရ
။ပုံနေရတာပေါ့။ဘလို့လုံးရမလဲထွက်လို့လည်းမရဘူးလေ။လေရင်နဲ့ဘုံကျဲနေတယ်။သူတို့ကမှန်ကြာမှန်းဆိုပြီးပြစ်နေတာ။အတော်ကြီးတို့ကထွက်လို့ကိုမရဘူး။အချို့ထွက်ပြေးလို့ရတဲ့သူတွေကထွက်သွားကုန်ပြီ။လေရင်ကတွေ့သမျှပြစ်နေတော့ရှိတဲ့နေရာမှာပုံနေရမှာပဲဘေးလွရာကိုထွက်ပြေးမရတော့အဲ့ဒီမှာပုံနေရတယ်ထွက်လို့လည်းမရဘူးလေ
ကော့ဘင်းကြီးရွာဟာအင်ဂျီ3000လောက်ရှိပြီးလူကြီးတောင်းနေချီနေထိုင်တဲ့ရွာကြီးတွေကလည်းဖြစ်ပါတယ်တိုက်ပွဲကြောင့်အိုးရင်ဆွန့်ခွာဘေးလွရာထွက်ပြေးရသူတွေရှိတယ်လို့လက်ရှိတိုက်ပွဲတွေကြားမှာရွာကန်တွေပိတ်မိနေပါတယ်လေရင်ပစ်ခတ်တံတွေကြားရွာထဲမှာဘဝလုံခြုံမှုမရှိပဲကရုတ်ချင်းထဲမှာပုံခိုနေရတဲ့အကြောင်းလဲပိတ်မိနေတဲ့သူတူကအခုလိုပြောဆိုပါတယ
်ပိတ်မိတယ်အခုကထွက်လို့မရအောင်ဖြစ်နေတယ်စစ်သည်မောကလည်းလက်ပစ်လာတယ်အဲအဲထိတယ်ပေါ့တော်တော်များများထိတယ်တောင်းကြော်တယ်ဒီမှာစစ်တယ်စောင်းတော့တဲ့လူကတပုံလို့ပဲစစ်တယ်ပေါ့ဒီမှာတောင်းပုံလို့ကြံတယ်ပေါ့အဲ့ဒီလို
လေရင်နဲ့ဘုံကျဲပစ်ခတ်မှုကြောင့် မနေ့ကနေဒီကနေ့နေကင်းပိုင်းအထိရက်သား9ဦးထိခိုက်ဒဏ်ရာရတယ်လို့ကော်ဘိန်းလူမှုကယ်ဆယ်ရေးအသင်းက VOA ကိုပြောပါရယ
်။ရက်ယူရတယ်ကခွေးပြေးဖို့ပြေးလို့ပြေးဖို့ပေါ့။မနေ့ပိုင်းကျတော့ရတော့ဖက်ပြေးတဲ့ချိန်မှာသူတို့ကလေးညံပေါ်မှာဝဲပြီးတော့ဟောတာတီးတစ်ချလာတယ်ပေါ့။လေကွေးမှာရတာနော်။ရွာထဲမှာမဟုတ်ဘူးလေကွေးမှာရောက်တဲ့လူတွေဆိုင်ခဲ့တယ်ပါစီလန်ဆက်တဲ့လူဆောက်တော့သူတို့ပြေးကြပြီးတော့ပေါက်ချလေလေကြတယ်လေစီတယ်ဆိုင်ခဲ့တန်ရာရလေလေစီတယ်ပေါ့။ဒီနေ့ကျတော့တယောက်ကြားတယ်မနေ့ဟောမနေ့ကတော့၄ယောက်အမေနဲ့သူသားလာပြီးတဲ့တရားကတော့အရှာမလည်းပါချက်မှသိသွားတယ်သူအမေကသူသားကလက်မဆတ်သွားတယ်အဲ့ဒါကတဏှာစိတ်ရောပုတ်သွားတယ်ပေါ့ဒီနေ့ကတရားကနေ့ဟိုနေ့က၄ရက်မနေ့က
တိုက်ပွဲကြောင့်ကော့ဘိန်းကော့ပေါက်ဖျားကြီးကော့ဂရိတ်လိမ္မော်ကုန်းနောင်ခင်းနဲ့ကော့ပလိုင်စားတဲ့ကြေးရွာ900ထက်မနည်းခမန်းကြီးလူဦးရေ4000ကျော်အိုးရင်စွန့်ခွာဘေးလွရာထွက်ပြေးတင်းရှောင်နေကြပြီးစာနယ်ရိတ်ခါဆောင်အဝတ်အထည်တွေအနေချင်းပဲယူဆောင်နိုင်တဲ့အတွက်ကာလကြာရှည်တင်းရှောင်ရရင်အခက်အခဲနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့လူမှုကယ်ဆယ်ရေးအသင်းတွေက VOA ကိုပြောဆိုပါတယ်ရှင်
။မမတဲ့ဇင်အောင်ပါရှင်ဆက်ပြီးတော့ကချင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မှာဆုတ်ခွာလာတဲ့စစ်ခေါင်စီတပ်တွေကို KIA ပူးပေါင်းတပ်တွေကလိုက်ပြီးတော့တိုက်ခိုက်ရမှာတော့မိုးမောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်ပါတယ်။စစ်ကောင်စီရဲ့ကချင်အခြေစိုက်စခန်းအနေနဲ့လိုင်ဇာနဲ့ဒေါ်ဖုံးရံကိုလည်း KIA ကသိမ်းပိုင်နိုင်ခဲ့ပါတယ်။ကချင်နဲ့ရှမ်းဘက်ကအခြေအနေကိုစီတူပြပြပေးပါမယ်ရှင်
။ဒီလ9ရက်နေ့ကစတင်ပြီးတော့ဝိုင်းမော်နဲ့မိုးမောင်မြို့နယ်တွေအတွင်းကစစ်ကောင်စီတပ်စခန်းတွေကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတပ်စခန်းတော်များများနဲ့ပြည်ကြီးနာဗမော်လန်းတချို့ကစခန်းပေါင်း30ကျော်ကိုသိမ်းယူခဲ့ပါတယ်။စခန်းတွေလက်လွတ်လိုက်ရတဲ့နောက်ဆုတ်ခွာလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကရင်ပူပေါင်းတပ်တွေကလိုက်လံတိုက်ခိုက်နေပြီးဒီကနေ့မိုးမောင်းမြို့နယ်နှင်းဤရွာအနောက်မှာတိုက်ပွဲပြင်းထန်နေကြောင်းမိုးမောင်းဒေသခံတူကVOA ကိုပြောပါရယ်
။အဲဒီမှာအခုဒီမြို့ရဲ့နောက်ဘက်ဆလိုက်ဆလိုက်တောင်ချီမှာပြင်းနေကြတယ်အခုဟိုးခွာရတဲ့ဘုရားကစလာတဲ့အခွင့်အရေးကနေမြို့ကြီးကမှလေတော့ချက်ထားတယ်ပြင်းနေကြတာ။ဘာလဲတော့ပြင်းရခိုးဘက်ကခါရတော့ဘုံတွေတို့ခိုးဘက်ကရှင်းနေဟာလေတော့ပြင်းရပေတော့ကနေဖြစ်ဖြစ်တဲ့ဖြစ်သားလေလေ။နေနေရာတော့ရှိတာကလူတော်လမ်းချက်တာကအများကြီးပါ။လေကြောင်းလာတော့မရှိဘူးအခုမှဒီတည်းကဒီတော့မှရှိနေတာဒီတော့ရှိနေတော့
မနေ့ကလည်းနောင်ပောင်းရွာဖုန်ကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုတွေရောက်ရှိနေတာကို KIA နဲ့ပူးပေါင်းတပ်တွေကရွာကိုဝိုင်းထားကြောင်းနဲ့ဒီမနက်မှာတော့ပြစ်ခတ်တာတွေရှိကြောင်းပြောပါတယ
်ဒီကတော့အဲ့ဒီဒီမလန်းတပ်တွေကဖျက်ဖျက်တဲ့ဟာတွေကိုဒီနောင်ပောင်းဟိုဖုန်ကြီးကျောင်းမှာလာစုထားတယ်တဲ့သူတို့အဲ့ဒါဒီကနေ့ကျရင်အဲ့ဒီမှာအခုမှဝိုင်းထားပြီစစ်သားက50-60လောက်ရှိတယ်လို့ပြောတယ်။ဒါပေမဲ့သူကကံကြီးတွေရောစစ်ပယ်တွေရောဗာရောဆိုအရာကြောင်လုံးလောက်ရှိတယ်လို့ပြောတာ။ဒီမနေ့ဒီမနေ့ပြစ်တယ်လားကျွန်တော်တို့လည်းဒီကရောက်သွားတာလေ။မာဒီကြတာပြစ်တင်ပြီးတယ်တော့ပေါ့မလား
။နင်းဤနဲ့နောင်ပောင်းရွာဟာပြည်ကြီးနာဗမော်ကားလမ်းမရဲ့နောက်ဖက်ချမ်းမှာတည်ရှိတဲ့ရွာတွေဖြစ်ပါတယ်။ဒီလ21ရက်နေ့ကမိုးမောင်းမြုပ်နယ်နွမ်လန်းချေဆိုင်ခမရ438နဲ့အမှတ် 616 ဒုံးတက်တရင်23ရက်နေ့မှာနောင်ကွန်ခြေဆိုင်အမှတ်380အမြောက်တက်တူ KIA ပူပေါင်းတက်တွေကသိမ်းယူခဲ့တာဖြစ်ပါတယ် KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မိုးမောင်းမြို့နယ်အတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးဘာမှမကြားသိရသေးကြောင်းနဲ့စွန်ပရာဘန်ဘက်မှာတော့တိုက်ပွဲဆက်ဖြစ်နေကြောင်းပြောပါတယ
်ကျွန်တော်ကတော့မကြားဘူးကျွန်တော်တို့ဗီဒီယိုဘာမှတောင်းကြတာမရှိဘူးထွက်သေးသွားတဲ့အဖွဲ့တွေကိုလက်ရှိနာတော့ရှိမှာပါအာကျွန်တော်တို့ကိုကျွန်တော်တို့ဗီဒီယိုမကြားတဲ့နေမှာပါတော့ဘာမှမကြားဘူးကျွန်တော်ကတော့ဘုမဘုမကတော့တိုက်ပေါ်တော့ဆက်ဖြစ်နေပါတယ်အဲလေကြောင်းနဲ့တက်ခိုက်တာရှိတယ်ပြည်သူတွေအဲလေကြောင်းကနဲ့အဲထောက်ပံ့ပေးတာတွေပေါ့နော်ချပေးတာတွေရှိတယ်တက်ကဖွဲ့တယ်လဲထွက်လို့မရလို့လေဝိုက်ထားလို့အဲ့တော့ကြားရတယ
်ဆွန်ဘရန်ဘွန်ချေဆိုင်ခလာရ46ကို KIA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတာ10ရက်လောက်ကြာမြင့်နေပြီဖြစ်ပါတယ်ဆွန်ဘရန်ဘွန်မြို့ခံနဲ့အနီးဝန်းကျင်ကကြေးရွာတွေဟာစီဘီလိုရာကြေးရွာတွေနဲ့တောတောင်တွေအတွင်းကိုတိမ်းရှောင်နေကြပြီးလက်ရှိချိန်မှာကားလမ်းတွေလည်းပိတ်နေတာကြောင့်ရိခါပြက်လက်တာတွေကျုံနေရကြောင်းဆွန်ဘရဘွန်မြို့ကန်တူကပြောပါရယ်သူကစစ်ရှောင်းဥယျာဉ်900ကျော်ခန့်ရှိတယ်လို့ပြောဆိုပေမဲ့ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ရှောင်း1000ကျော်ရှိနေကြောင်းဖော်ပြကြပါရယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ် PNL အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါရယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်။ဒီတိုင်းမှာတော့တိုက်ပွဲရှိနေတော့ပဲနေတဲ့လောက်တမ်းမြင်တယ်။ဘုရားလည်းဖြစ်တယ်။ဘုရားဖြစ်တယ်ဆိုတော့အမြောက်နဲ့ဒီဒရုန်းနဲ့အများဆုံးဖြစ်တယ်။ဒီနေ့လည်းကျွန်တော်ကြားတာကတော့ဒရုန်းအတန်ပဲ။အမှန်ကန်တယ်ဆစ်ဆစ်ပြားနေ
။ PNL ကတော့မနေ့ကကြောက်တဲ့85နှစ်ပြည့်ပအုပ်အမျိုးသားနေ့မှာစစ်ကောင်စီတပ်ကစီဆိုင်မြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးဒရုန်းနဲ့ဘုံးချတာ အကျိန်90ကျော်ရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ပိုးကူပိုင်းအုတ်ချွတ်ခွင်းရဒေသစီဆိုင်ဟိုပိုးမြို့နယ်တွေမှာဇန်နဝါရီလ21ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင်းဒီလ16ရက်နေ့အထိဒေသခံပြည်သူ3000ကျော်ဟာနေရွှန့်ကွာထွက်ပြေးနေရတယ်လို့အရသားတိဆုံးသူ49ဦးထိခိုက်ထဏ်ရသူ64ဦးရှိကြောင်းပအိုလူငယ်စီယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကချင်ဘက်ကစီအခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တွစ်ဆုံမေးမြန်းကန်းနဲ့အတူအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်မတ်လ25ရက်နေ့တနင်္လာညချမ်းဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့ဗတ်စုံဖိနှိပ်မှုတွေကြားမှာဆင်းရဲကြက်တဲပြီးတော့အတိဒုက္ခရောက်နေရတဲ့ပြည်သူလူထုအတွက်ဝင်းဒိုးဝင်ဖို့ရှော့ကြရေးဆောင်ရွက်တဲ့နေခါမှာတော့အခက်အခဲတွေရှိပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်းကြီးဒေါခင်မမမျိုးကပြောပါတယ်ဒီအခက်အခဲတွေအားလုံးကတော့တော်လန်ရေးအနိုင်ရတယ်ဆိုရင်ဖြေရှင်းနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒေါခင်မျိုးသက်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဒေါခင်မမမျို
းမင်္ဂလာပါရှင
်အခုလို့ပေါ့နော် NUG ရဲ့စီးပွားကုသဝန်ကြီးတယောက်အနေနဲ့ပေါ့နော် VOA မှာလာရောက်ပြီးတော့ဖြေကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်
။ကျေးဇူးတင်ပါတယ်ရှင
်။မြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်တပ်အာဏာသိမ်းတာက3နှစ်ရှိပါပြီ။ဒီမှာလူတွေလူထုအားဆိုလို့ဆိုရင်ဆောင်ပေါ့နော်။စာဝတ်နေရင်အမတန်ကြက်တင်းနေပါတယ်။နော်။ပြပထွက်တဲ့လူလည်းထွက်ပေါ့နော်။ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်။ဒီစီးပွားကူးသန်းဝန်ကြီးအနေနဲ့ NUG ကနေပြီးတော့ပေါ့နော်။ပြည်သူဘာတွေလုပ်နေပါသလဲ။အဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ပါ။အာစီပွားကူသန်းအနေနဲ့ပြည်သူလူထုခံစားနေရတဲ့စီပွားရေးဝင်တို့ဝင်ပူတွေရောကြနိုင်ဖို့အတွက်အလုတ်ကင်ခွင်လန်းတဲ့ဝင်ငွေတိုးပွားရေးကော်မတီဖွဲ့စည်းပြီးတော့ဆောင်ရွက်နေပါတယ်။နောက်ပြီးတော့အသေးစားနဲ့အလတ်စားစီပွားရေးလုပ်ငန်းများတွေကိုလည်းပံ့ပိုးမှုအပိုင်းကဏ္ဍလေးတွေလှုပ်ဆောင်နေပါတယ်။နောက်တစ်ခါအလုတ်ကင်ခွင်လန်းနေအတွက်သူတို့ရဲ့ဒီစီပွားရေးဆိုင်ရာစွမ်းရည်တွေမြင့်မားစေဖို့အတွက်တည်တဲ့ကိုလည်းတင်နန်းပူချမှုတွေပံ့ပိုးမှုတွေဆောင်ရွက်နေပါတယ
်။ဟုတ်ကဲ့။ဆရာ NUG နေနဲ့ဘလို့များဟိုလုံနေပါလဲဒီအထောက်ပံ့နဲ့ပတ်သက်ပြီးတော့
အန်ယူဂျီကနေရရှိတဲ့ငွေကြေးအလှူငွေတော်တော်များများကဟိုစီရေးလုပ်ငန်းတွေအတွက်အသုံးပြုတာဖြစ်တဲ့အတွက်လူတုရဲ့စီးပွားရေးဝင်တော့ဝင်ပို့အတွက်တော့အလှူခံပြီးတော့လှုပ်ဆောင်တဲ့အနေအထားတွေရှိပါတယ်။နောက်ပြီးတော့စီးပွားရေးလုပ်ငန်းများအချို့ကိုတီထောင်ပြီးတော့အဲဒီကနေပြန်လည်ပြီးတော့ရလာတော့ဝင်ငွေများတွေနဲ့ဒီပြည်သူလူထုကိုပြန်လည်ပြီးတော့ပံ့ပိုးပေးတဲ့အနေအထားလေးတွေရှိပါတယ်။နောက်တစ်ခါထိမ့်ချုပ်ထားတဲ့လူမျိုးနယ်မြေတွေထဲမှာအခွန်ကောက်ခံမှုတချို့ရှိပါတယ်။အဲ့ဒီအခွန်ကောက်ခံမှုတွေကိုစည်ရေးနဲ့ကာကွယ်ရေးလုပ်ငန်းတွေအတွက်သုံးစွဲတဲ့အုပ်ချုပ်ရေးအတွက်သုံးစွဲတာတွေအပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့ပံ့ပိုးမှုတွေအတွက်ကိုပြန်လည်ပြီးတော့သုံးစွဲတာလေးရှိပါတယ
်။ NUG ကနေပြီးတော့ပေါ့နော်အခုဂျာကာလာအချိန်အတွက်လည်းဟိုသူတို့ပြင်ထားတယ်လို့သိရပါတယ်။ဆိုတော့အခုလိုမျိုးပေါ့နော်ရုန်းကန်နေရတဲ့ကာလာနေပြီးတော့ဒီလွတ်မြောက်သွားတဲ့အချိန်မျိုးမှာဒီကြားကာလမှာဘာတွေလုပ်ဖို့ပြင်ထားပါလဲ
ဟုတ်ကဲ့ပါရှင်တော်လှန်ရေးအလွန်ကာလရောက်သွားပြီးတော့ကြားကာလနဲ့အသွင်ကူးပြောင်းကာလတွေကိုရောက်တဲ့အချိန်မှာတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လူထုရဲ့ဝင်ငွေရရှိလာတဲ့ဝင်ငွေတွေတိုးပွားစေဖို့အတွက်တည်းတဲ့ကိုဦးစားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်အထူးသဖြင့်တော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးမှာပြည်သူလူထုစင်ရဲရခြင်းဟာဆိုလို့ရှိရင်စီးပွားရေးရအမျက်ထုတ်ခံရမှုဖြစ်တဲ့အတွက်ဖြစ်ပါတယ်ရှင်ပြိုင်မှုတွေကိုလုတ်ပိုင်ခွင့်မပေးဘဲနဲ့ခါကြတော့အမျက်ကြီးစားစီးပွားရေးတနာရှင်စနစ်တွေကိုကျင့်သုံးတဲ့အနေအထားဖြစ်တဲ့အတွက်ဒီလိုမျိုးအမျက်ကြီးစားစနစ်တွေကိုလည်းရှင်ပြိုင်မှုမူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခါပြည်သူလူထုရဲ့စားသုံးသူအခွင့်အရေးတွေကိုလည်းကာကွယ်ဆောင်ရှောက်ပေးဖို့အတွက်ကိုလည်းဆောင်ရွက်သွားမှာဖြစ်ပါတယ်မူပိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုလည်းကာကွယ်ဆောင်ရှောက်မှုအနေအထားလေးတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်နောက်တစ်ခါဒီနေဆက်ကုံသွယ်ရေးနဲ့ပြည်ရင်းပြည်ပပို့ကုံသွင်းကုံကိစ္စရပ်တွေကိုလည်းတိကျရေရာတဲ့မူဝါဒများတွေကိုချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံနှစ်ပေါင်းများစွာထဲမှာကုံသွယ်ရေးမူဝါဒစနစ်ကောင်းကောင်းနေမရှိခဲ့တဲ့အတွက်ကုံသွေးမူဝါဒများတွေကိုလည်းချမှတ်ပြီးတော့ဈေးကွက်စီးပွားရေးစနစ်နဲ့အညီဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ဒီလိုမျိုးတော်လိုင်းကာလပြီးသွားတဲ့အခါမှာဒီ NUG နေနဲ့ပေါ့နော်ဒီ အနာဂတ်မြန်မာနိုင်ငံအတွက်ကိုဘယ်လိုများပြင်ဆင်ထားပါသလဲဘာတွေလုပ်ဖို့ပြင်ဆင်ထားပါလဲ
ဟုတ်ကဲ့ပါရှင်ကာလ3ပါးမှာအခုကျမတို့ NUG အစိုးရကတော့ဂျာကာလာရဲ့ intern ကာလာရဲ့ NUG အစိုးရဖြစ်ပါတယ်။အဲအတွင်ကူးပြောင်းကာလာကိုရောက်တဲ့အခါတည်းမှာတော့အတိုင်ပင်ခံကောင်စီ NUCC မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီကနေဦးဆောင်ပြီးတော့အတွင်ကူးပြောင်းကာလာအစိုးရကိုဖွဲ့စည်းမှာဖြစ်ပါတယ်။အတွင်ကူးပြောင်းကာလာအစိုးရကို NUG ကိုခုကျမတို့ရဲ့ဂျာကာလာအစိုးရကနေတာဝန်လွှဲပေးတဲ့အခါလေကြာရင်အတွင်ကူးပြောင်းကာလာအကောင့်ထည့်ဖို့ဆောင်ရွက်ဖို့အတွက်လိုအပ်သောစီးပွားရေးနဲ့ပတ်သက်ပြီးတော့အတွင်ကူပြောင်းကာလဆိုင်ရာအစီအမံများကိုကြိုတင်ပြီးတော့ပြင်ဆင်ရေးဆွဲထားတာရှိပါတယ်
။ဒီမြန်မာနိုင်ငံမှာအရင်ကတော့ဦးသိန်းစိန်အစိုးရလက်ထက်ပေါ့နော်ဆက်စီးပွားရေးကိုလှုပ်လာတယ်။ဆိုတော့ဒီအဲ့ဒီလက်ထက်နဲ့ NLD လက်ထက်ပေါ့နော် NLD လက်ထက်နဲ့အခုနောက်ပိုင်းဒီ NUG အစိုးရလက်ထက်ပေါ့နော်အရင်ကနေဘာကွာခြားမှုရှိအောင်လုပ်နိုင်ပါလဲအဲ့ဒါလေးပြောပြပေးပ
ါဟုတ်ကဲ့ပါဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့နိုင်ငံရေးစီးပွားရေးဖြေလျှော့တဲ့အခြေအနေကာလဖြစ်ပါတယ်။အဲ့ဒီကာလတွေကနေ NLD အစိုးရလက်ထက်ထဲမှာကတော့ကျမတို့ဟိုဒီဟိုဟာပေါ့လေလေရင်တစည်းဥပမာနဲ့ဆိုရင်လေရင်ကိုစပြီးတော့လေထဲကိုတက်ဖို့အတွက်ပြင်ဆင်နေတဲ့ကာလအနေထားဖြစ်ပါတယ်။အဲ့ဒီကနေ2021ဟာဆိုလို့ရှိရင်လေရင်ကလေထဲကိုတက်တော့မဲ့အချိန်ယူထားတဲ့ကာလဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးအလိုက်တွေနဲ့ပတ်သက်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမူဝါဒတွေကိုလည်းချမှတ်ပြီးတော့ပြင်ဆင်ဆောင်ရွက်ပြီးတော့လေထဲကိုတက်ဖို့အစဉ်သင့်အချိန်မှာအာဏာသိမ်းခံလိုက်ရတဲ့အနေထားဖြစ်သွားတာဖြစ်ပါတယ်။အဲအဲ့ဒီလိုအာဏာသိမ်းခံလိုက်ရတဲ့အခြေအနေဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာတကယ့်ကိုအဆိုးအဆုံးအခြေအနေကိုပြန်ပြီးတော့ရောက်သွားတဲ့အနေထားဖြစ်ပါတယ်။ဒါကိုကုစားနိုင်ဖို့အတွက်ကိုစ조사ဆောင်ရွက်နေတဲ့အနေထားထဲမှာကျမတို့ရဲ့လက်ထဲကိုအပြည့်အဝအာဏာနဲ့လုပိုင်ခွင့်တွေရောက်ရှိပြီးသွားပြီဆိုလို့ရှိရင်တော့ဒီအခြေအနေတွေကိုပြန်လည်ပြီးတော့ကုစားပြီးတော့စီးပွားရေးတည်ငြိမ်မှုအတွက်ပထမတဆင့်ဆောင်ရွက်ရပါမယ်။စီးပွားရေးတည်ငြိမ်မှုဆောင်ရွက်ပြီးရင်တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်လိုအပ်တဲ့ဒီစီးပွားရေးအဆောက်အအုံတည်ဆောက်မှုလုပ်ငန်းစဉ်များချမှတ်ပြီးဆက်လက်ဆောင်ရွက်သွားဖို့အတွက်ပြင်ဆင်ထားပါတယ
်။အခု NLD အစိုးရလက်ထက်နဲ့ရှင်ပြီးတော့ပြောမယ်ဆိုလို့ရှင်ပေါ့နော်။အဲ NLD အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုခရိုနီတွေနဲ့လက်တွဲပြီးဆောင်ရွက်ခဲ့တယ်။ NUG အစိုးရလက်ထက်တကယ်ပေါ့နော်။ဟိုပြောင်းသွားတဲ့အချိန်မှာရောဘလို့ဒီခရိုနီတွေနဲ့ပဲဒီလိုဆက်ပြီးတော့လက်တွဲဆောင်ရွက်ဖို့အစီအစဉ်ရှိပါသလား
။ဟုတ်ကဲ့အတွင်ကူးပြောင်းကာလရောက်သွားတဲ့အချိန်နဲ့ကြာလို့ရှိရင်ကျမတို့ပြန်လည်ပြီးတဲ့အခါကျတော့စီးပွားရေးလုပ်ငန်းရှင်များတွေရဲ့လှုပ်ဆောင်ခဲ့မှုအခြေအနေတွေကိုရှင်ပြိုင်မှုမူဝါဒပေါ်မှာအခြေတည်ပြီးတော့ပြန်လည်သုံးသပ်ပါမယ်။ပြန်လည်သုံးသပ်ပြီးတော့စီးပွားရေးအရအမျက်ထုတ်ခဲ့ခြင်းအခြေအနေရှိသောလုပ်ငန်းများတွေကိုဆိုလို့ရှိရင်ပယ်ဖျက်ပြီးတဲ့အခါကျတော့ဒီအကြံဖက်စစ်အုပ်စုရဲ့ပြည်သူလူထုအပေါ်ထဲမှာဖိနှိပ်မှုတွေထဲမှာအားပေးကူညီခဲ့သောစီးပွားရေးလုပ်ငန်းများတွေကိုဖျက်သိမ်းခြင်းအရေးယူဆောင်ရွက်ခြင်းတွေကိုလှုပ်ဆောင်ပြီးတဲ့အခါကျတော့ကြံနေရိုးသားစွာပေါ့လေလှုပ်ဆောင်ပေးခဲ့ကြတဲ့လုပ်ငန်းရှင်များတွေနဲ့တော့လက်တွဲပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။တိုင်းပြည်တစ်ခုအတွက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေကအရေးကြီးတဲ့ဌာနတွေမှာပါပါတယ်။ပုဂ္ဂလိကဖွံ့ဖြိုးတိုးတက်ရေးဈေးကွက်စီးပွားရေးအတွက်ဆိုတော့မဖြစ်မနေလုပ်ငန်းရှင်များတွေနဲ့လက်တွဲပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်
။မြန်မာနိုင်ငံစီးပွားရေးလည်းတော်တော်ကြာနေပါတော့။ဆိုတော့ဒီလိုမျိုးမှာနိုင်ငံတကာနဲ့လက်တွဲပြီးတော့ဆောင်ရွက်မဲ့ကန္တာရီနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါ
။ဟုတ်ကဲ့နိုင်ငံတကာနဲ့ဆောင်ရွက်မိကန္တာတွေကတော့ပထမတစ်ခုကတော့ဤပညာဖွံ့ဖြိုးတိုးတက်လာမှုတွေရှိတာဖြစ်တဲ့အတွက် Digital Economy ကိုမြင့်တင်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။နောက်တစ်ခါမြန်မာနိုင်ငံကအိန္ဒိယသမုတ်တရားနဲ့နှိစက်တဲ့အနေအထားဖြစ်တဲ့အတွက် Ocean Economy ကိုသမုတ်တရားနဲ့နှိစက်သောနိုင်ငံများတွေနဲ့ပူးပေါင်းဆောင်ရွက်မှုအနေအထားတွေထဲမှာလည်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဟိုစင်ရင်နွန်ပါသောသူများတွေရဲ့စင်ရင်နွန်ပါမှုတွေကိုရှော့ချပေးနိုင်မဲ့စီးပွားရေးလုပ်ငန်းတွေကိုလည်းတည်ထောင်ဖို့လိုအပ်တာဖြစ်တဲ့အတွက်အားလုံးပါဝင်သောစီးပွားရေးမူဝါဒ inclusive business policy ကိုလည်းချမှတ်ဆောင်ရွက်နေပါတယ
်။အခုဆိုအလှူငွေနဲ့ရပ်တည်နေရတဲ့အခြေအနေမျိုးမှာပေါ့နော်။ဒီလိုအခြေအနေမျိုးမှာဒီ NUG စီးပွားကူးသန်းဝင်ကြီးတွေနဲ့ပေါ့နော်။ဘဏ္ဍာရေးဒီဝင်ကြီးဌာနနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်သွယ်ဆောင်ရွက်နေပါလဲ။ဟုတ်အခုဆိုရင်ဒီကဒီတော်လှန်ရေးအတွက်ဆိုပြီးတော့ပေါ့နော်။ဒီကပြည်သူတွေကဒီ stock တွေပွဲတယ် bond တွေပွဲတယ်ပေါ့နော်ဒီက NUG ကထုတ်တရားတွေပွဲတယ်ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်သူတွေမျှော်လင့်ထားတယ်လို့ဖြစ်လာပါမလားဒီကအဲ့ဒါဘန်ဒိုင်းဝန်ကြီးဌာနနဲ့တော့ဆိုင်မှာပေါ့နော်ဒါပေမဲ့စီးပွားကူးသန်းအနေနဲ့ရောဒါတွေနဲ့ပတ်သက်ပြီးဘာတွေလုပ်နေပါလဲသိပြရတယ
်ဟုတ်ကဲ့ပါတော်လှန်ရေးကာလမှာကတော့ဒီစစ်ရေးနဲ့နိုင်ငံရေးနောက်ပြီးတော့နိုင်ငံတကာအသိမှတ်ပြုရေး တိမပြမှုရရှိရေးလုပ်ငန်းစဉ်များကဥစားပေးလှူဆောင်ရတဲ့လုပ်ငန်းစဉ်တွေဖြစ်တဲ့အတွက်စစ်ရေးနဲ့ပြည်သူလူထုရဲ့ပေးရနေရတွေကိုကာကွယ်ဆောင်ရှောက်ရေးနောက်လူသားစာနာမှုနဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်းမာရေးပညာရေးလုပ်ငန်းများတွေမှာဒီဘဏ္ဍာရေးကိုဆိုလို့ရှိရင်ခွဲဝေပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဘဏ္ဍာရေးဝန်ကြီးဌာနနဲ့ကတော့ဘဏ္ဍာရေးကော်မရှင်ကနေဘဏ္ဍာငွေများကိုခွဲဝေပြီးတော့ဆောင်ရွက်ပါတယ်အဲ့ဒီမှာဥစားပေးလုပ်ငန်းစဉ်များကိုဆောင်ရွက်ရတာဖြစ်တဲ့အတွက်ဘဏ္ဍာငွေကြေးတွေ90ရာခိုင်နှုန်းကျော်ဟာဆိုလို့ရှိရင်ကာကွယ်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်များတွေပြည်သူ့လုံခြုံရေးလုပ်ငန်းစဉ်များတွေထဲမှာတုံ့ဆွဲပြီးတဲ့အခါကျတော့ပညာရေး၊ကျန်းမာရေးနဲ့လူသားစာနာကိစ္စရပ်များတွေအတွက်အဓိကတုံ့ဆွဲတာဖြစ်ပါတယ်။ကျမတို့စီးပွားကူသန်းဝန်ကြီးဌာနရဲ့ရန်ပုံငွေကတော့ပြည်သူလူထုကိုတီးခြားအလှူခံပြီးအလှူခံမှုကနေရရှိတဲ့လုပ်ငန်းတွေရဲ့နောက်တစ်ခါကျတော့ထိန်ချုပ်နယ်မြေများတွေမှာအခွန်ကောက်ခံမှုကနေရရှိသောဝင်ငွေများပေါ်မှာအခြေတည်ပြီးတော့လည်းပတ်တုံ့ဆွဲပါတယ်။
စီဝါကူတန်ဒီဝင်းကြီးဌာနအနေနဲ့ပေါ့နော်ဒီလုတ်ပိုင်ခွင့်ဘာတွေရှိပါသလဲဘာတွေပေးထားပါသလဲဒီ NUG ကနေပြီးတော့
ဟို NUG အစိုးရရဲ့လုပ်ငန်းဆောင်တာများတွေဟာ Federal Democracy Charter ပေါ်မှာအခြေခံပြီးတော့ဆောင်ရွက်ရတာဖြစ်ပါတယ် Federal Democracy Charter မှာဂျာကာလာနဲ့ပတ်သက်ပြီးတော့စစ်အုပ်စုကိုအထောက်ပံ့ဖြစ်စေတဲ့စီးပွားရေးလုပ်ငန်းရောကြလာစေအောင်ဆောင်ရွက်နိုင်ဖို့ညနောက်တစ်ခါကျတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ပြည်သူလူထုခံစားနေရတဲ့ဝင်နှုတ်ဝင်ပိုးတွေကိုရောကြနိုင်ဖို့ညFederal Democracy ပြည်အောင်စုမှာကျင့်သုံးရမယ့်စီးပွားရေးနဲ့ပတ်သက်တဲ့မူဝါဒများတွေကိုမူချမ်းများပြင်ဆင်ရေးဆွဲဖို့ဆိုပြီးတော့ဖော်ပြထားတာဖြစ်တဲ့အတွက်ဒီလိုလုတ်ပိုင်ခွင့်မူပေါင်းနဲ့အညီလိုက်နာဆောင်ရွက်နေပါတယ်
။တော့လောက်ကန်ကတော့ခက်ခဲမှာပေါ့နော်။အောင်မြင်မှုအတိုင်းအတာဘယ်လောက်ရပြီလို့ပြောနိုင်မှာလဲ
။ဟုတ်ကဲ့ပါ။ဈာကာလဖြစ်တဲ့အတွက်ကျွန်တော်တို့စိန်ခေါ်ချက်တွေအများကြီးရှိပါတယ်။တော်လှန်ရေးကာလဖြစ်တဲ့အတွက်အဓိကကတော့ဟိုကျွန်တော်တို့အလှူငွေရရှိနိုင်မှုအနေထားအခက်ခဲလေးရှိပါတယ်။နေဆက်နဲ့ပတ်သက်ပြီးတော့ကုန်သွယ်ရေးဆောင်ရွက်မယ်ဆိုတဲ့အနေထားတွေထဲမှာအဲ့ဒီနေဆက်မြို့တွေကိုနေဆက်ကုန်သွယ်ရေးစခန်းတွေဖွင့်လှစ်နိုင်ဖို့အတွက်ကနှစ်နိုင်ငံအသီးမှတ်ပြုမှုလိုအပ်တာဖြစ်တဲ့အတွက်နိုင်ငံတကာအသိအမှတ်ပြုမှုဆိုင်ရာအခက်အခဲလေးတွေရှိပါတယ်။နိုင်ငံတကာနဲ့ကုန်သွယ်ရေးစာချုပ်များချုပ်ဆိုနိုင်မှုအတွက် NUG အစိုးရကိုအသိအမှတ်ပြုမှုဥဒါလိုအပ်တာဖြစ်တဲ့အတွက်အဲ့ဒီအပိုင်းနဲ့သက်ဆိုင်တဲ့အခက်အခဲလေးတချို့တွေတော့ရှိပါတယ်။ပြပပို့ကုန်ပို့တဲ့အခါတွေထဲမှာလေအခက်အခဲတချို့ကတော့ဟိုအရေးသွေးဆိုင်ရာပိုင်းကဏ္ဍတွေဖြစ်ပါတယ်။ပို့ကုန်နေနဲ့ပတ်သက်ပြီးတဲ့အခါနိုင်ငံတကာကနေလက်ခံနိုင်တဲ့အရေးသွေးပြည့်မီဖို့ဆောင်ရွက်ရတဲ့အနေအထားဖြစ်တဲ့အတွက်အခုတော်လှန်ရေးကာလမှာတော့အခက်အခဲရှိပါတယ်။ဒါပေမဲ့ဒီအခက်အခဲတွေအားလုံးဟာတော်လှန်ရေးနိုင်ပြီးသွားလို့ရှိရင်ပြည်သူလူထုရဲ့စားဝတ်နေရေးကိုဖြည့်ဆည်းဆောင်ရွက်နိုင်မယ့်အနေအထားဖြစ်တဲ့အတွက်တော်လှန်ရေးအောင်မြင်စွာပြီးဆုံးသွားဖို့အချိန်တူအတွင်းအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ဝိုင်းဝန်းကြိုးစားဖို့လိုပါတယ်
။ဒီဘက်ကုသန်းဝန်ကြီးဌာနအနေနဲ့အောင်မြင်မှုဘယ်လောက်ရတယ်လို့ပြောနိုင်မလဲ။
ဟုတ်ကဲ့စီးပွားကူသန်းဝန်ကြီးဌာနရဲ့ mandate အရဆိုလို့ရှိရင်တော့စီးပွားရေးဝင်းနှုတ်ဝင်ပိုးချော့ချနိုင်မှုအပိုင်းကဏ္ဍမှာတော့ဂျာဂိုင်နှုံးက30ရာဂိုင်နှုံးလောက်ပဲအောင်မြင်သေးတယ်လို့ပြောလို့ရပါတယ်။မူဝါဒမူချမ်းတွေကြီးဆွဲနိုင်တဲ့အပိုင်းမှာတော့အောင်မြင်မှုတွေရှိပါတယ်။နောက်တစ်ခါဒီစီးပွားရေးနဲ့ပတ်သက်ပြီးတဲ့အခါကျတော့ economic sanction စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့အပိုင်းကဏ္ဍတွေနောက်ပြီးတဲ့အခါကျတော့စစ်တပ်ထုတ်ကုန်သဘိမ်းပေါင်းမှုတွေကိုလှုပ်ဆောင်တဲ့အပိုင်းကဏ္ဍတွေအတွက်ဆိုရင်တော့ဇာကိုင်နှုံး90လောက်အောင်မြင်နေတဲ့အနေအထားလို့ကျမတို့ပြောလို့ရပါတယ်။အဲဒီအခုကြုံတွေ့နေရတဲ့အခက်အခဲကဝန်ကြီးဌာနအကြောင်းကြုံရတဲ့အခက်အခဲမဟုတ်ဘဲနဲ့ NUG အစိုးရတစ်ခုလုံးကြုံတွေ့နေရတဲ့စိန်ခေါ်ချက်များရှိတာအတွက်သာဒါဟိုဇာကိုင်နှုံးပြေတော့မဆောင်ရွက်နိုင်သေးတာဖြစ်ပါတယ်။အဲဇာကာလာကိုကြော်လွန်ပြီးတော့အသွင်ကူးပြောင်းကာလာကြလို့ရှိရင်တော့ပြည်သူလူထုမျှော်လင့်နေကြသလိုကျမတို့အကောင်ဆုံးဆောင်ရွက်ပြီးတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုဆိုလို့ရှိရင်အချိန်တို့အတွင်းကဘာနဲ့ရှင်မောင်တိုင်းနိုင်အောင်ကျမတို့ဆွဲယူလှုပ်ဆောင်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကျေးဇူးများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ VOA ရဲ့စတူဒီယိုမှာတော်ခင်မျိုးသက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးဒေါက်ခင်မမမျိုးကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်အာရမခိုင်းစေမှုတွေကနေတရားမဝင်ရရှိတဲ့အကျိုးမြတ်ကဒေါ်လာ236ဘီလီယံထိရှိပါတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါရှိပါတယ်အကျိုးမြတ်နဲ့ဆင်းရဲမွဲတေမှုအာရမခိုင်းစေမှုစီးပွားရေးဆိုတဲ့အစိုးရခန်းစာကိုမတ်လ19ရက်နေ့မှာနိုင်ငံတကာအလုံသမားအဖွဲ့ ILO ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်
ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာသတင်းစာရှင်းလင်းပွဲနဲ့အတူ ILO နိုင်ငံတကာအလို့သမားဖွဲ့ကအစည်းအခမ်းစာကိုမတ်လ19ရက်နေ့ကထုတ်ပြန်ပါတယ်။အတ္တမခိုင်းစင်မှုကရတဲ့တရားမဝင်အကျိုးမြတ်အလို့ရဲ့၄ပုံ၃ပုံဟာဆိုရင်လိန်လုပ်ငန်းအမျက်ထုတ်မှုတွေဖြစ်တယ်လို့ ILO အစည်းအခမ်းစာကထောက်ပြပါတယ်။အတ္တမခိုင်းစင်မှုတွေဟာဆိုရင်ရွှေပြောင်းလုပ်သားတွေအင်ကိုငွေပြန်ပို့နိုင်မှုဆုံးရှုံးစေတယ်လို့တရားဝင်လုပ်သားတွေရဲ့အလို့အကန့်အခွင့်အလမ်းတွေလည်းဆုံးရှုံးစေကြောင်းနောက်အခွင့်ရှောင်ရှားနိုင်ရေးအတွက်ရာဇဝတ်သားတွေကိုလည်းနောက်ွယ်ကနေပါဝင်ခွင့်ပြုထားတယ်လို့အစင်ခန်းစားကထောက်ပြပါတယ်။ Federico Blanco ကတော့ ILO ရဲ့အကြီးတန်းသုတေသနမှူးဖြစ်ပါတယ်
။ The headline result is that the total annual
အဓိကရလဒ်ကတော့အာတမလုံအားပေးခိုင်းစေမှုကနေနှစ်စဉ်တရားမဝင်အကျိုးအမြတ်စုစုပေါင်းဟာဆိုရင်တနစ်ကိုဒေါ်လာ236ဘီလီယံပမာဏအထိအံဩဘွယ်ရရှိနေတာပဲဖြစ်ပါတယ်။ဒီပမာဏဟာဆိုရင်အာတမစိတ်ခိုင်းခံရသူတဦးထံကနေတနစ်ကိုပြန်မြဒေါ်လာ1000လောက်တရားမဝင်အမြတ်ထွက်နေတယ်ဆိုတာပဲဖြစ်ပါတယ်။ဒီအကျိုးအမြတ်တွေဟာဆိုရင်အာတမလိုအပ်ပေးခိုင်းစီမှုတရှိနေရခြင်းရဲ့အဓိကအချက်ဖြစ်ပါတယ်။အာတမစိတ်ခိုင်းမှုရာဇဝတ်မှုတွေကိုကျူးလွန်ကြတာတွေရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဒီအကျိုးအမြတ်တွေကအလွန်ကြီးမားပါတယ်
။အာတမခိုင်းစင်မှုဟာဆိုးရွားလာတဲ့စီးပွားရေးဆိုင်ရာတည်ရောက်မှုအဖြစ်ဥရောပပါလီမန်ကဂျာမနီလွှတ်တော်အမှဘန်လန့်ချ်ကအစည်းအခမ်းစာထုတ်ပြန်တဲ့အခမ်းအနားတွင်မှပြောပါတယ်။အာတမခိုင်းစင်မှုတွေကနေရတဲ့ဒေါ်လာဘီလီယံရာချီတဲ့အကျိုးအမြတ်တွေကလက်တွေအလုံးလုံးနေကြတဲ့သူတွေနောက်နိုင်ငံတွေအတွက်ဝင်ငွေဖြစ်မလာတာကြောင့်ဒါဟာစီးပွားရေးအတွက်ဆိုးရွားတဲ့တက်ရောက်မှုဖြစ်တယ်လို့သူကပြောဆိုတာပါ ILO နိုင်ငံတကာလုံသမားဖွဲ့ကြီးရဲ့အလို့ကဲ့ခြေအနေနဲ့ဒန်းတူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနျူလာတိုမီကတော့အခုလိုပြောပါတယ်
This is the equivalent of the
ဒီပမာဏဟာဆိုရင် Latvia, Croatia တို့လိုနိုင်ငံတွေရဲ့ပြည်ရင်းအသင်းထုတ်လုပ်မှု GDP နဲ့ညီမျှပါတယ်။ Microsoft ဒါမှမဟုတ်လဲ Samsung တို့လို AM နီးပညာကုမ္ပဏီကြီးတွေရဲ့ဝင်ငွေထက်လည်းများပါတယ်။မယုံကြည်နိုင်စရာဒီကိန်းဂဏန်းတွေရဲ့နောက်ွယ်မှာလူတွေရဲ့အတ္တိဒုက္ခတွေရှိနေပါတယ်။ဆန္ဒမပါဘဲလုံနေရတဲ့အလုပ်တွေကနေမလွတ်မြောက်နိုင်ဘဲအနိုင်ထက်ပြုအကြက်ကန်ခံနေရတဲ့ဖိနှိပ်မှုတန်တရာမှာပိတ်မိနေတဲ့သူတွေရှိပါတယ်။
လုံသားဝန်ထမ်းတွေရဲ့ဆန္ဒမပါဘဲခိုင်းစေမှုတွေပြစ်ဒဏ်ခတ်တာမျိုးချင်းချောက်တာမျိုးနဲ့အတင့်အကျပ်ခိုင်းစေမှုတွေကိုအထမခိုင်းစေမှုအဖြစ် ILO ကသတ်မှတ်ထားတာပါ2021ခုနှစ်အတွင်းလူပေါင်း 29.6 တန်းလောက်ဟာအတင့်အထမခိုင်းစေခံခဲ့ရတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ဒီမတိုင်ခင်9နှစ်ကအရေအတွက်ထက်30ရာခိုင်နှုန်းမြင့်တက်လာတာဖြစ်ကြောင်းအစိုးရခန်းစားကထောက်ပြပါတယ်အတင်းအဓမ္မခိုင်းစေခံရမှုအလုံးရဲ့ထဝက်ကြောဟာဆိုရင်အာရှပစိဖိတ်ဒေသမှာဖြစ်ပြီးအာဖရိကအမေရိကနဲ့ဥရောပဗဟိုအာရှဒေသတို့မှာလည်း73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းအတွင်ရှိတယ်လို့ ILO ကဖော်ပြပါတယ် ILO ရဲ့အလို့အကန့်ခြေအနေနဲ့နန်းတူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနူလာတိုမီကတော့အဓမ္မခိုင်းစေမှုပုံစံတွေအကြောင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
One of the most common
အာရမခိုင်းစင်မှုမှာအများစုအချက်ကင်တဲ့ပုံစံတစ်မျိုးကတော့လုခလာစာကိုအကွက်ကြကြရွေချက်ရှိရှိထုတ်မပေးဘဲနဲ့ထိန်းထားတာမျိုးဖြစ်ပါတယ်။တခါတည်းမှာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာထိပါနှောက်ရက်အချင်းချောက်ခံရတာမျိုးအခြေခံလိုအပ်ချက်တွေအဖြတ်တောက်ခံရတာမျိုးတွေကိုလည်းလုပ်ကြပါတယ်။
ကဘာတလောအတ္တမခိုင်းစေခရသူတွေရဲ့၄ပုံ၃ပုံကျော်ဟာဆိုရင်လိန်လုပ်ငန်းတွေနဲ့အမျက်ထုတ်ခံရတာဖြစ်ပြီးအတ္တမခိုင်းစေမှုတွေကနေရတဲ့ဝင်ငွေရဲ့၄ပုံ၃ပုံထိရှိပြီးဒေါ်လာ183ဘီလီယံနီးပါးရှိကြောင်း ILO အစင်ခန်းစားကထောက်ပြပါတယ်။ဒါဆိုရင်လိန်လုပ်ငန်းကနေအကျိုးမြတ်များများရနေတဲ့လက္ခဏာဖြစ်တယ်လို့လည်းဖော်ပြပါတယ်။2021ခုနှစ်အတွင်းလိန်လုပ်ငန်းတွေမှာအတ္တမခိုင်းစေခံရတဲ့အခြေအနေနဲ့ကြုံရသူ 6.3 သန်းလောက်ရှိပြီးဒီထဲက80ရာခိုင်နှုန်းနီးပါးကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်တယ်လို့ ILO ကပြောပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်က25ရာခိုင်နှုန်းပါဝင်တယ်လို့လည်းပြောပါတယ်။ ILO ရဲ့ကြီးတန်းသုတေသနမှူး Federico Blanco ကအခုလိုပြောပါတယ်
။ One key finding of the report
အစည်းအဝေးခန်းစာမှာတွေ့ရှိရတဲ့အဓိကအချက်တစ်ခုကတော့အာဓမ္မစိတ်ခိုင်းမှုတွေကနေရတဲ့တရားမဝင်အကျိုးအမြတ်တွေဟာဆိုရင်အာဓမ္မလိုအပ်ပေးခိုင်းစေမှုထက် အခချင်းငွေယူတဲ့လေလုပ်ငန်းမှာအာဓမခိုင်းစဉ်အမြတ်ထုံးမှုတွေကနေရရှိတာကအများစုဖြစ်နေတဲ့အချက်ပါအာဓမစိတ်ခိုင်းခံရသူအလုံးထဲမှာအခချင်းငွေယူလေလုပ်ငန်းမှာအာဓမခိုင်းစဉ်အမြတ်ထုံးခံရသူက28ရာခိုင်နှုန်းသာရှိပေမဲ့အာဓမစိတ်ခိုင်းခံရမှုကနေရတဲ့တရားမဝင်အကျိုးအမြတ်ရဲ့83ရာခိုင်နှုန်းကိုအဲ့ဒီကန္တာကရရှိနေတာဖြစ်ပြီးတစ်နှစ်ကိုဒေါ်လာ183ဘီလီယံအထိရှိတဲ့သဘောဖြစ်ပါတယ်
အာဓမခိုင်းစီခံရမှုတွေအတွင်းကုန်ထုတ်လုပ်ငန်းတွေကဒုတိယအများဆုံးဖြစ်ပြီးအဲ့ဒီကနေဒေါ်လာ35ဘီလီယံရရှိနေပြီးဝန်ဆောင်မှုကဏ္ဍကဒေါ်လာ27ဘီလီယံစိုက်ပျိုးရေးကဏ္ဍကဒေါ်လာ5ဘီလီယံနဲ့အင်အကူကဏ္ဍကနေဒေါ်လာ 1.6 ဘီလီယံအသီးသီးရကြတယ်လို့ကုလသမဂ္ဂအလုပ်သမားရေးရာအေဂျင်စီကပြောပါတယ်
မတ်တင်ဂီတိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပိတ်ဆပကြီးအကြောင်းကိုတင်ပြပေးထားပါတယ် Quilting လို့ခေါ်တဲ့ပိတ်ဆကိုဖောင်းကျွဖြစ်အောင်လို့ချုပ်တဲ့နည်းတွေက One Block Wonder နည်းနဲ့ပိတ်ဆပကြီးဖန်တီးနိုင်တဲ့အကြောင်းပိတ်ဆပကြီးတွေကိုဖန်တီးထားတဲ့မနီလာမြို့နယ်မဆုမျက်မုံဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းမှာတင်ပြထားတာရှူဇာနာစင်ပါရှင်
ဘာပဲလုပ်လို့ဒီဘလောက်ပဲခက်ခဲပါစေဆွဲမလျှော့ပဲစ조사ရေစိတ်ကျင်တတ်စရာရလက်ရလာပါသေးကြတယ်လို့ဒီပိဿတွေနဲ့ပချီကားဖြစ်အောင်ဖန်တီးခဲ့သူကပြောပါတယ်ပိဿတွေကိုဖောင်းကျွဖြစ်အောင်ချုပ်တဲ့ Quilting နီးမှာမှာ One Block Wonder ဆိုတဲ့နီးကိုသုံးပြီးတော့မှမန္တလေးမြို့ကပိဿပချီကားဖန်တီးခဲ့တာပါစင်တူပိဿတွေကိုအလွှာတွေဖြစ်အောင်ထပ်ထားတဲ့ဒီပိဿအလွှာတွေကို Trick အပိုင်းတွေဖြစ်အောင်ဖြတ်ထားတဲ့အိတ်ထရီကပိုင်းလေးတွေကိုမှဆက်တကံဖြစ်အောင်လို့ချုပ်ပြီးတော့လိုချင်တဲ့ဒီဇိုင်းပုံဖော်ရတာမျိုးသိမ့်လက်ဝင်တယ်လို့အချိန်လဲအများကြီးကုန်ပါတယ်။ဒါကြောင့်မို့လို့ဒီ One Block Wonder နီးနဲ့ပိတ်ဆပကြီးကဖြစ်အောင်လို့ဘလောက်စိတ်ရှည်ရှည်နဲ့ဒီဖန်တီးခဲ့ရတယ်လဲဆိုတာမန္တလေးမျိုးကိုမေးကြည့်ပြပါတယ်။
ပိတ်ဆပကြီးကဖြစ်လာအောင်အမဘလောက်အချိန်ပေးရလဲဆိုတဲ့အခါကျတော့2လအချိန်ပေးရတယ်။2လအချိန်ပေးရတယ်ဆိုတာအမကတနေ့ကို4နာရီပဲလုပ်တယ်။လေးနိုင်ထဲလဲကြော်လို့လို့မရဘာကြောင့်လဲဆိုတော့ तू อ่ะဒီအယောင်တွေကလည်းအယမ်းများတယ်နောက်ပြီးတော့နောက်တစ်ချက်ကလည်းဒီပန်းတွေကလည်းဒီဘာခေါ်လဲဆိုတော့မျက်လုံးကိုလေအယမ်းအားဆိုင်ရတယ်အားဆိုင်ရတဲ့အခါကျတော့အမအဲ့မှာ၄နိုင်ကြော်ရင်လုံးဝမလုပ်တော့ဘူးအဲ့လိုနဲ့ထားလိုက်တော့၄နိုင်ဆိုတော့ရက်ပေါင်း60မှာဆိုနိုင်ပေါင်း240ပေါ့အဲ့လိုလုပ်ခဲ့ရတယ်အဲ့ဒါအပီးစီးပေါ့လေအားလုံးကိုေးလုပ်ပြီးတဲ့အထိဒီပကြီးကားတစ်ချက်လုံးပြီးသွားတဲ့အထိပေါ့လေ
ဒီ quilt လို့ခေါ်ရပေါ့နော်အခုအမလုပ်တဲ့ဒီပိတ်ဖောင်းကျွားချုပ်တဲ့နီးတွေထဲမှာမှာအခုဒီအမလုပ်တဲ့ one block wonder ဆိုတဲ့နီးရကြတော့ပိတ်စားတွေကိုဖျက်ရတယ်ဆက်ရတယ်ချုပ်ရတယ်အဲ့တော့ပကြီးကားတစ်ချက်ဖြစ်လာအောင်လည်းပုံဖော်ပြီးတော့မှဟိုဒီဇိုင်းထွင်ရတယ်ဆိုတော့သိလက်ဝင်တယ်လို့ပေါ့နော်ဒီအချိန်လဲဟိုတော်တော်လေးကုန်ပါတယ်ဆိုတော့တော်တော်လေးစိတ်ရှည်ပြီးတော့အာရုံစိုက်ရမယ်ထင်ပါတယ်ဆိုတော့သူတော်ယုံပေါ့နော်ဇွဲမရှိဘူးဆိုရင်ကောဒီလိုမျိုးရလက်ကောင်းကောင်းထွက်လာနိုင်ဖို့ရဖြစ်နိုင်ပါမလားမ
မရဘူးညီမလုံးဝမရအောင်အဲ့ဒါအမပြောရဲတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ तू ကဒီထဲကိုအယမ်းကိုအာယုံဆိုက်ရတယ်။အမတို့ကဒီဖြတ်ပြီးပြီဆိုလို့ရှိရင်ဒီဆက်တဲ့အခါကျလို့ရှိရင်အမတို့ free ဆိုရဲခေါ်တဲ့ဒီဟိုပါဂုံးဆောင်ပေါ့နော်ဂုံးဆောင်အဲ့လိုဂုံးဆောင်မှာတိုင်နေရမှာကတ်ထားရတယ်။ကတ်ထားပြီးတော့မှအဲ့ဒီပုံမှာအမကစီရတာ။စီပြီးတဲ့အချိန်ကျတော့မှအမအဲ့မှာတစ်ခုစီလိုက်တစ်ခါအဝေးကိုပြေးကြည့်လိုက်တစ်ခုစီလိုက်အဝေးကိုပြေးကြည့်လိုက်။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့လိုမကြည့်လို့ရှိရင်အမဒီစီထားတဲ့ဥစ္စာတွေဒီပုံရိပ်မပေါ်အဲ့လိုလုပ်ရတယ်။လုပ်ပြီးတော့မှအဲ့တော့မှနောက်ဆုံးအားလုံးဒီတစ်ခုလုံးပြီးပြီဆိုတော့မှကိုကအဝေးကနေကြည့်တယ်ကြည့်ပြီးဘယ်နေရာမှာအယောင်လေးကโอเคနေလဲမโอเคဘူးလား။မှအယောင်ထက်နေတာတွေရှိလား။အားလုံးကိုပြန်ပြင်ရတယ်။နောက်ဆုံးပိတ်ပေါ့နော်။ပြင်ပြီးတဲ့အချိန်ကျတော့မှအမကချုပ်ရတယ်။အဲ့တော့မှတစ်ခုချင်းကိုဆွဲချပြီးတော့ချုပ်ရတယ်။တော်ရုံဆိုရင်လည်းလုံးဝမရနိုင်ဘူးအမပြောရဲတယ်။
ဒီလိုလောက်ရတဲ့အခါမှာပေါ့နော်ဒီစိတ်ရဲ့ဒီတည်ငြိမ်မှုဘိုင်းဆိုင်ရာနဲ့လည်းမေးချင်ပါတယ်ဆိုတော့ဒီလိုမျိုးဖန်တီးတာကကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာတည်ငြိမ်မှုရအောင်ကိုဘလောက်ထိအထောက်အကူဖြစ်တယ်လို့ပြောလို့ရထိုင်လဲမှာ
ဟောအထောက်အကူအရန်ဖြစ်တယ်ညီမအထောက်အကူအရန်ဖြစ်တယ်ဆိုတာဘာလဲဆိုတော့အမတို့ကဒီအမကဒီဆက်လိုက်တဲ့အချိန်တွင်းမှာဒီဟာကိုပဲအာယုံထားနေတဲ့အခါကျတော့ဒီကျန်တဲ့ဒီဘေးဘဝင်းညင်မှာစကားပြောတန်းဘာညာအဲ့ဒါတွေကိုအမလုံးဝမသိတော့ဘူးဟိုပြောရမယ်ဆိုလို့ရှိရင်တော့ဒီအမတို့စိတ်ရဲ့တမာတိပေါ့လုံးဝဒီထဲကိုဝင်ပြီးတော့ကိုပဲနေရတယ်။နေရတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုအဲ့လိုဝင်ထားတဲ့အတွက်ကိုဒီဆက်တဲ့နေရာဒီမှာလဲစိတ်ပြန့်လွင့်မှုမရှိတဲ့အခါကျတော့အားလုံးကတစ်ချက်ထဲမှာအကုန်ဝင်တယ်။မမှားတယ်ဆိုတာမျိုးအယောင်ထက်တယ်ဆိုတာမျိုးကအင်မတန်နည်းသွားတယ်။ ဆစိတ်ကိုအရန်ဟိုအားပေးတယ်ဗောနော်ပြောရမယ်ဆိုလို့ရှိရင်တော့စိတ်တည်ငြိမ်မှုဗောစိတ်တည်ငြိမ်မှုအရန်အားပေးတယ
်အခုဒီမှာတခုမေးချင်တာဗောနော်အမအခုလိုမျိုးဒီ quilting ချုပ်တာအပြင်ကိုပိတ်စာတွေဖြတ်ပြီးတော့မှဆက်ချုပ်တယ်ဒီ patchwork နီးရောနောက်ဒီပိတ်စာတွေကိုကတ်ပြီးတော့ချုပ်တယ်ဒီ applique နီးတွေရောပါဗောနော်ကျွမ်းကျင်တဲ့သူဖြစ်တဲ့ခါကျတော့အခုလိုမျိုးဒီပိတ်စာပကြီးကားဖန်တီးတဲ့အခါမှာဒါတွေကပို့ပြီးတော့အထောက်အကူဖြစ်တဲ့တပန်းတာတယ်လို့ရောပြောလို့ရနိုင်ပါရှင့်
အော်ပြောနိုင်ပါတယ်ညီမဘာဖြစ်လို့လဲဆိုတော့အမကဒီစသုံးကအမဒီ patchwork ကဲ applique ကဲကွေးတင်းလောက်တာရေကဒီအိတ်ချုပ်တာလို့ဘာလို့တော့ကတော့ तू ကဒီတာမန်ရိုးရိုးလူတိုင်းချုပ်နိုင်တယ်ဗောလေနော်အဒီဥစ္စာကြီးကကြတော့လူတိုင်းမလုံနိုင်ဘူးဘာကြောင့်မလုံနိုင်ဘူးလို့အမပြောလဲဆိုတဲ့အခါကျတော့စသုံးကလို့နံပါတ်1ဇွဲရှိရမယ်ဇွဲမရှိရင်လုံးဝမရဘူးအဲ့ဒါကအမကပြောတာတခြားကြောင့်မဟုတ်ဘူးဒီအမတော်မှဒီလုံနေတဲ့အချိန်တွင်းမှာကိုအဲ့တချက်ချက်မှနည်းနည်းစိတ်ပြက်ချင်တဲ့ပုံစံလေးဖြစ်လာတယ်။ဘာကြောင့်ဖြစ်လာလဲဆိုတဲ့ခါကျတော့ကိုစီလိုက်တဲ့နေရာမှာအတချို့နေရာတွေကကြည့်ရတာတမျိုးကြီးဖြစ်နေတယ်။ဥမာအခုဒီနောက်ဆုံးပိတ်ပြီးသွားတဲ့နေရာဆိုရင်ဒါညီမလည်းပုံတွေတွေ့မှာပေါ့နော်။အဲ့ဒီမှာသူကဘာဖြစ်လဲဆိုတော့ဥမာ DC ဘန်းဆို DC ဘန်းနေရာအ6လဘန်းဆို6လဘန်းနေရာမှာသူကရှိကိုနေရမယ်။တကယ်လို့မရှိဘူးဆိုလို့ရှိရင်ဒီဟာပကြီးကားလို့ခေါ်လို့မရတော့
Now ထပ်ကောအခုလိုမျိုးဒီ one block wonder နီးနေပေါ့နော်ဒီလိုပိတ်စာပကြီးကားတွေထပ်ဖန်တီးဖို့ရောအစီအစဉ်ရှိလားရှင
့်ရှိပါတယ်ညီမရှိတယ်ရှိလဲရှိတယ်နောက်ပြီးတော့လည်းနောက်တစ်ချက်ကအမားကလည်းဒီပညာကိုထပ်ပြီးတော့ဖြန့်ဝေပေးခြင်းတယ်ဖြန့်ဝေပေးခြင်းနဲ့ဆိုတာဟိုတချို့ဝသနာပါတဲ့သူတွေရှိတယ်လေရှိတဲ့အခါကျတော့အမားကဒီဟာကိုအဓိကတော့ဒီအမားနီးပညာပေါ့နီးပညာကိုပဲအဓိကပေးမယ်ဟာလားဥမာပိတ်စာကိုဘယ်လိုယူလဲဘယ်လိုဖြတ်တယ်နောက်ပြီးရင်ဘယ်လိုဆက်တယ်အဲ့လောက်ပဲအမားသင်ပေးလို့ရတာအသေးစိတ်ကိုအမကတော့တင်လို့မရအသေးစိတ်တင်တာကြတော့တကယ်ကိုသူ့ကိုလက်တွေ့တင်မှရမယ်ဗမာပြည်မှာလည်းဒီဝါသနာပါတဲ့သူတွေရှိတာပေါ့နော်ဝါသနာပါတဲ့သူတွေကတော့သူတို့ကတော့ဒီစသုံးကလို့ဟာ password တွေနဲ့ပတ်သက်လို့သူတို့စောင့်နေချုပ်ကြမယ်မတရားထိုင်ခင်းနေချုပ်ကြမယ်ဟာလားအဲနောက်ပြီးတော့နောက်တစ်ချက်ကဒီနယံချိတ်တောင်တိတ်အမမတွေ့ရဘူးပေါ့လေနော်ဆိုတော့အဓိကအမတို့ကတော့ဒီဟာတွေကနယံချိတ်ဆိုတော့အဲ့ဒါကြောင့်မို့လို့အမကလည်းဒီဟာကိုအရန်ကိုလှုပ်ချင်တယ်လှုပ်ချင်တယ်ဆိုတာဘာလဲဆိုတော့ဒီကိုယ့်မြန်မာလူမျိုးတွေမှာလည်းဟာလားဒီဟာကိုလှုပ်ချင်တဲ့သူရှိတာပဲဝါသနာတရားနဲ့တရားမတူကြဘူးပေါ့လေเนาะညီမရယ်ဆိုတော့အဲ့လိုရှိတာကိုအမအနေနဲ့အမဒါကိုပြန်ဖြန့်ပေးခြင်းတယ်ဒီပမာပြီးအတွက်ကိုပေါ့လေเนาะဒါကြောင့်မို့လို့အမကစနစ်တကျကိုတင်ယူပြီးတော့ကိုကိုယ်တိုင်အရင်ကျွမ်းကျင်အောင်လုပ်ပြီးမှသူတို့ကိုအတင်မှုအတွက်ကိုအမကလုပ်
အဲ့နောက်ဆုံးကိုပေါ့နော်နောက်ဆုံးနေနေမေးချင်တာတော့ဒီလိုမျိုးအမအခုဒီပိဿပကြီးကဖန်တီးခဲ့တဲ့လိုမျိုး one block wonder နီးနဲ့ဟိုပိဿပကြီးကဖန်တီးခြင်းတဲ့လူတွေရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင့
်အဓိကတော့ဇွဲရှိဖို့လိုတယ်အဲ့ဒါလေးတော့အကြံပေးချင်တယ်ဇွဲမရှိရင်တော့လုံးလို့မရအောင်ညီမဆိုတော့တကယ်လို့ဒီဟာကိုလုံးမယ်လို့အာဆုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်ဒီပြီးဆုံးအောင်ဒီလုံးနိုင်မဲ့ဇွဲကအရန်ကိုလိုအပ်တယ်အဲဘလို့ဖြစ်စေခြင်းလဲဆိုအခုအမတ်ဒီပကြီးကားကိုလုပ်တဲ့ရည်ရွယ်ချက်ကလည်းအဓိကကဒီဟာလားဘာခေါ်လဲဆိုတော့သူတို့ဒီအနောက်နိုင်ငံတွေမှာမှလုပ်နိုင်တာမဟုတ်ဘူးအမားတို့နိုင်ငံတွေမှာလည်းလုပ်နိုင်တယ်ဆိုတဲ့ဟာကိုလည်းအမပြခြင်းတယ
်ပိတ်စရည်နဲ့ပကြီးကားဖန်တီးသူမန္တီလာမျိုးဖြစ်ပါရဲ့ရှင်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အာယုံစူးဆိုင်ဖန်တီးရတာမျိုးဖြစ်လို့စိတ်ဖိစီးနေသူတွေစိတ်ပင်ပန်းနေသူတွေအတွက်ကိုအများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါရဲ့ရှင်ကျမစင်မြတ်မမ
မဆုမြတ်မောတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရစေအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂထရီတွင်းမှုကြောင့်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပဲပြောပါတယ်ကုလသမဂ္ဂကပေးမဲ့အကူအညီတွေပုံမဝင်ရောက်ခွင့်ရရေးဆက်လက်တွန်းအားမှာပြီးသွားမှာဖြစ်တယ်လို့လည်းသူကပြောထားပါသေးတယ်။မြန်မာနိုင်ငံမှာအထူးထူးရွေးကောက်ပွဲကျင်းပမယ်ဆိုရင်လုပ်လို့ရနိုင်တဲ့နေရာတွေမှာပဲအပိုင်းခွဲပြီးကျင်းပသွားမယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခံမှာပြောသွားပါတယ်။ဒါ့အပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအာဏာလွှဲပြီး6လအတွင်းရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့လည်းအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေကိုဘယ်အချိန်မှရုပ်သိမ်းမယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုသွားတာကိုမတွေ့ရပါဘူး။ဆရာနာသိမှုကြောင့်မတည်ငြိမ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကလူသားချင်းစာနာမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုဒီကနေ့ပဲစတင်ပေးခဲ့ပါတယ်။ဒီရှေ့ပြေးအကူအညီတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောက်မြို့နဲ့မြရီမြို့ကနေတဆင့်ဖန်အံမြို့မှာကော့ဂရီမြို့နယ်တို့ကိုနေရာသုံးခုကိုပေးခဲ့တာလည်းဖြစ်ပါတယ်။ပ ီးခဲ့တဲ့အဘက်ကအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်အနီးမှာရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလီမှောက်သွားတာမှာအနည်းဆုံးလူ9ဦးရဲ့ရုပ်အလောင်းတွေကိုဆေးဦးရရှိတယ်လို့ကုလသမဂ္ဂကအရာရှိတွေကဒီကနေ့ပဲပြောပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel K နဲ့ Tion Won ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the